Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အတန်ရဲ့2022ခုနှစ်အောက်တိုဘာလ19ရက်ဗုဒ္ဓဘူးညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9:00ကနေ 10:00 အထိတင်ဆက်နေတဲ့အစီအစဉ်ကိုလိုင်းဒိုမီတာ32 51တို့အပြင်လိုင်းလက်မီတာ190 kHz 1905ရူကနေဖမ်းယူနားဆင်နိုင်ပါတယ
်အနည်းခတ်သိကြည့်ကြပါစေဒီကနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပြစေရုရှားကအီရန် drone တွေကိုအသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကို American Britain နဲ့ပြင်သစ်တို့ကခေါ်ဆိုတောင်းဆိုလိုက်ကြပါတယ်အင်္ဂလန်ပြောက်ပိုင်းမန်ချက်စတာမှာရှိတဲ့တရုတ်ကောင်စစ်ဝင်ရုံးရဲ့ဆန္ဒပြမှုမှာဆန္ဒပြသူတို့ကိုကောင်စစ်ဝင်ရုံးအတွင်းဆွဲသွင်းပြီးရိုက်နှက်တာဟာလက်ခံနိုင်စရာမရှိဘဲဒီဖြစ်စဉ်ပေါ်နောက်ထပ်အရေးယူကြိုက်တွဲဖို့စဉ်းစားနေတယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။မြောက်ကိုရီးယားကာယူရဘက်ကဒီကနေ့အမြောက်နဲ့ပြစ်ခတ်နေတယ်လို့တောင်ကိုရီးယားပူတွဲစစ်ဦးစီးချုပ်ကထုတ်ပြန်တဲ့သတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်တမောင်သားတို့ကကြေညာပေးကြမှာဖြစ်ပါတယ်မိုင်းအကြီး
။ကောင်းပါပြီရှင်။အင်းစိန်ထောင်ပင်မအဝင်ထွက်ပေါက်အနီးအနားမှာရှိတဲ့ထောင်ဝင်စာပါဆယ်ပို့တဲ့နေရာမှာဘုံနှလုံးဒီကနေ့စင်ကွဲပေါက်ကွဲခဲ့ပြီးတဲ့ပေါက်ကွဲခဲ့တယ်လို့ပြစ်ခတ်မှုတွေကြောင့်လူ၈ဦးထက်မနည်းသေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒါနဲ့ပတ်သက်လို့မျက်မြင်သက်သေတဦး VOA ကိုပြောပြတာကတော့
အခုကြည့်ရမယ်အရင်ကောင်းလေးတွေမှာကျွန်မရှိနေတော့စာသုံးကုန်မြင်လာရပါတော့။ဟိုပါချက်ဌာနကနေပောက်သွားရင်ပောက်သွားရခါကျတော့အဲ့မှာထိုင်နေတဲ့ဝန်ထမ်းတွေကလည်းမျိုးသမီးတဦးပေါ့။သုံးဦးကတော့ပိုစင်ကြီးရဲ့အဲ့တယောက်ကတော့ပိုက်ကိုပောက်သွားတယ်ပေါ့နော်။ဟိုအမျိုးသမီးတဦးရောအဲ့ဒီနှစ်ယောက်ပေါ့ဒီ
။တရင်းစီစဉ်နောက်ပိုင်းမှာအပြည့်စုံကြားရဖို့ရှိပါတယ်။တခါရင်းမဲ့ပင်ရင်းပောင်းတိုင်ရွာကိုမြန်မာစစ်တပ်ကဝေဟင်နဲ့မြေပြင်ကနေအင်အားသုံးထိုးစစ်ဆင်တဲ့အခြေအနေကိုလည်းတင်ပြမှာပါ။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုံးလင်းတဲ့အခါဥကျော်စံသားရဲ့မြမအရေးတုံသက်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစတာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတည်မောင်တန်းနဲ့ကိုဝင်းမင်းတို့ကပြောပြမှာပ
ါ။ရုရှားကအီရန် drone တွေကိုအသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကို American Britain နဲ့ပြင်သစ်တို့ကတောင်းဆိုလိုက်ကြပါတယ်။ဗိုလ်ထုနဲ့မှာကျင်းပမဲ့တကားပိတ်အစည်းအဝေးမှာကုလသမဂ္ဂတာဝန်ရှိသူတို့ကလုံခြုံရေးကောင်စီကိုအဲ့ဒီကိစ္စတွေတင်ပြဖို့လဲတောင်းဆိုချက်ထဲမှာပါဝင်တယ်လို့တန်တမာတွေကအင်္ဂါနေ့မှာပြောကြပါဗါတယ်။အဲ့ဒီချိန်မှာပဲရုရှားသိမ်းပိုက်ထားတဲ့ Ukraine ရဲ့ Donetsk, Lugansk, Kherson နဲ့ Zaporizhia ဒေသတွေကိုစစ်အုပ်ချုပ်ရေးအဖြစ်ကြီးညာချက်လက်မှတ်ထိုးလိုက်ကြောင်းရုပ်မြင်သံကြားကတွင်ထုတ်ခဲ့တဲ့အမျိုးသားလုံခြုံရေးကောင်စီအစည်းအဝေးမှာရုရှားသမ္မတပူတင်ကပြောကြားပါတယ်။စစ်အုပ်ချုပ်ရေးကဂျာတာပလင်းနဲ့အစောပိုင်းမှာစတင်တက်ရောက်မှာဖြစ်ပါတယ်။ပြီးခဲ့တဲ့လကရုရှားတရားမဝင်သိမ်းသွင်းခဲ့ပြီးတဲ့နောက်ယူကရိန်းတပ်တွေကတောင်ပိုင်းနဲ့အရှေ့ပိုင်းကိုထိုးစစ်ဆင်လာတဲ့အတွက်တောင်ပိုင်းခါဆာဒေသမှာအလွန်ခက်ခဲတဲ့အခြေအနေကြုံနေရကြောင်းယူကရိန်းဆိုင်ရာရုရှားတပ်မှုအသစ်ကပြောပါတယ်။အဓိကကြားတဲ့မြို့တွေကနေအရက်သားတွေကိုရွှေ့ပြောင်းပေးနေကြောင်းရုရှားလိုလာတဲ့ရုရှားထိန်းချုပ်ခါဆန်ဒေသကအရာရှိတွေကဆိုပါတယ်စက်တင်ဘာလ17ရက်နေ့ကစပြီးအီရန်လို drone စီးရင်220ကျော်ကိုပစ်ချခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေက AFP သတင်းဌာနကိုဗိုလ်ထုနှင့်စောပိုင်းကပြောခဲ့ပါတယ်အင်္ဂါနေ့စောပိုင်းတုန်းကလည်းရုရှားတပ်တွေဟာယူကရိန်းမြို့အများပြားကိုလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်ယူကရိန်းပြည်သူသိမ်းပေါင်းများစွာဟာရေးပြတ်မိပြတ်ကြုံတွေ့နေရပါတယ
်ဒီတိမ်မှာရှိတဲ့တရုတ်ကောင်စစ်ဝင်ရုံးကနေဆန္ဒပြသူတူကိုအတင်းဆွဲရိုက်နှက်တာဟာလုံးဝလက်မခံနိုင်ကြပါလို့ပြည်ထင်ကပြောလိုက်ပါတယ်။ပြည်ထင်မြောက်ပိုင်းမန်ချက်စတာရှိတရုတ်ကောင်စစ်ဝင်ရုံးရှိဆန္ဒပြသူတူကိုရုံးတဲ့ဆက်သွင်းပြီးရိုက်နှက်တာဟာလက်ခံနိုင်စရာမရှိဘဲဒီလိုရဲ့ပေါ်နောက်ထပ်အရေးယူကင်တွဲဖို့စဉ်းစားနေတယ်လို့ပြည်ထင်နိုင်ငံရဲ့ဝန်ကြီးကဒီနေ့ပြောလိုက်တာပါ။ဆန္ဒပြမှုကငြင်းငြင်းကြက်ကြက်နဲ့တရားဥပဒေနဲ့ညီဆောင်ရတာဖြစ်တယ်လို့သူတို့ဟာပြည်ထင်မြေပေါ်မှာရှိတာကြောင့်တရုတ်ကောင်စစ်ဝင်ရုံးရဲ့ဒီလိုရဲ့ကိုလုံးဝလက်မခံလို့မရဘူးလို့ပြည်ထင်နိုင်ငံရဲ့ဝန်ကြီး James Cleverly ကပြောပါတယ်။တရုတ်သမ္မတရှီကျင်းဖင်ကိုကန့်ကွက်တဲ့ဆန္ဒပြပွဲတနင်္ဂနွေနေ့ဖြစ်စဉ်မှာဒီတိမ်မှာရောက်နေတဲ့ဟောင်ကောင်သားတွေပါဝင်လူ30ကျော်40နီးပါးဆန္ဒပြခဲ့ကြတာပါအဲ့ဒီဖြစ်ဖြစ်ကြောင့်လန်ဒန်မှာရှိတဲ့တရုတ်တန်ရုံတာဝန်ခံကိုဒီတိမ်နိုင်ငံကြီးဌာနကလည်းဆင့်ခေါ်ခဲ့ပါတယ်တရုတ်နိုင်ငံကြီးဌာနပြောခွင့်ရှိသူကတော့ဒီအဖြစ်မဲ့သမားတွေဟာကောင်စစ်ဝင်ကိုတရားဥပဒေမဲ့ဝင်ရောက်ပြီးလုံခြုံရေးတွေကိုအနေနဲ့ပြုခဲ့ကြတယ်လို့မနေ့အင်္ဂါနေ့တုန်းကသတင်းတောက်တွေကိုပြောခဲ့ပါတယ် တယုံစာအုပ်တွေရဲ့ကွန်တိတ်ခါနဲ့ဘေကင်းလုံခြုံရေးအတွက်ဘယ်တိုင်းပြည်မှာမဆိုရှိတဲ့တနမန်အဖွဲ့အစည်းတွေမှာလိုအပ်တဲ့အရေးယူကင်တယ်နိုင်ခွင့်ရှိတယ်လို့လည်းတရုတ်ပြောခွင့်ရသူကဆိုပါတယ်ခင်ဗျာ
မြောက်ကိုရီးယားကမ်းဘက်ကဒီကနေ့အမြောက်နဲ့ပြစ်ခတ်နေတယ်လို့တောင်ကိုရီးယားပူးတွဲစေဦးစီးချုပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်မြောက်ကိုရီးယားကနောက်ဘက်ကမ်းရိုးတန်းဘက်ကနေအမြောက်ဆန်100လောက်နဲ့အရှိတ်ဘက်ကမ်းရိုးတန်းကနောက်ထပ်အမြောက်ဆန်150လောက်ကိုဒီကနေ့နေ့လယ်ပိုင်းကပြစ်ခတ်ခဲ့တာပါအခုလောက်ရောက်ကဒေတာတွေမတည်ငြိမ်မှုတွေဖြစ်စေသလိုနိုင်ငံခြားတင်းမာမှုတွေကိုရှော့ချဖို့ရည်ရွယ်တဲ့2018ခုနှစ်သဘောတူညီချက်ကိုတိတိသားသားချိုးဖောက်တာဖြစ်တယ်လို့တောင်ကိုရီးယားကဆိုပါတယ်အင်္ဂါနေ့အစောပိုင်းတောင်ကိုရီးယားရဲ့စစ်ရေးရန်စားမှုတွေကိုတုံ့ပြန်တဲ့အနေနဲ့အခုလိုအမြောက်နဲ့ကြက်တာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာန KCNA ကကြေညာပါတယ်။မြောက်ကိုရီးယားဒုံးကျည်ချင်းချောက်မှုတွေကိုတုံ့ပြန်နိုင်စွာမြင့်တင်တဲ့နှစ်စဉ်ကာကွယ်ရေးစစ်ရေးလေ့ကျင့်မှုတွေကိုတနင်္လာနေ့ကတောင်ကိုရီးယားကစတင်ခဲ့တာပါ။တောင်ကိုရီးယားပူးတွဲစစ်ရေးလေ့ကျင့်မှုတွေကိုမြောက်ကိုရီးယားကဒေါသတကြီးတုံ့ပြန်လေးရှိပါတယ်။တောင်ကိုရီးယားကတော့ဒီလိုစစ်ရေးလေ့ကျင့်မှုတွေကပုံမှန်ဖြစ်ပြီးကာကွယ်ရေးအတွက်ရည်ရွယ်လေ့ကျင့်တာဖြစ်တယ်လို့ပြောဆိုပါတယ
်။ဟောင်ကောင်ကနေနိုင်ငံခြားကိုအုံနောက်ယူစီနေမှုပြဿနာဖြေရှင်းဖို့ဟောင်ကောင်အချုပ်ရည်မှုကဗီဇာအသစ်အစီအစဉ်ပြဋ္ဌာန်းလိုက်ပါတယ်။ဒီပြဿနာကြောင့်ဟောင်ကောင်ရဲ့နိုင်ငံတကာငွေကြေးဆိုင်ရာဘုတ်ချက်ချမှုကိုမထိခိုက်စေရေးအချုပ်ရည်မှုကြောင့်လေးကကမ္ဘာအတော်ဆုံးသူတွေကိုဆွဲဆောင်ဖို့အခုဗီဇာအစီအစဉ်အသစ်ကိုဒီနေ့ပြဋ္ဌာန်းလိုက်တာပါ။ဒီထိပ်တန်းညာရေးချမှတ်သူဗီဇာအစီအစဉ်အသစ်အောက်မှာတစ်နှစ်ကိုဝင်ငွေဒေါ်လာ 2.5 သန်းနဲ့အထက်ရသူတွေနဲ့ကမ္ဘာထီတန်တက္ကသူတွေကဘွေးရသူတွေကိုဟောင်ကောင်မှာလာအလုပ်လုပ်ခွင့်ပြုမှာပါလို့အုပ်ချုပ်ရေးမှူးလီကမူဝါဒအမိကွန်တဲမှာရှင်းပြပါတယ်။ဟောင်ကောင်မြို့သားလုံခြုံရေးဥပဒေအောက်မှာနိုင်ငံရေးဖိနှိပ်မှုတွေတိုးလာခဲ့ပြီးမကြာခင်နှစ်တွေထဲဟောင်ကောင်သားသိန်းနဲ့ချီနိုင်ငံခြားထွက်သွားပြီးနဲ့ကိုဗစ်ထိန်းချုပ်ရေးဗီဇာကန့်သတ်မှုရှေ့ချခဲ့ပြီးအခုလိုထက်မြက်သူတွေကိုပြန်ဆွဲဆောင်ဖို့ဖြစ်လာတာပါ။အုပ်ချုပ်ရေးမှူးလီကပဲပြီးခဲ့တဲ့နှစ်နှစ်အတွင်းဟောင်ကောင်ရဲ့လုံသားရင်အား3,400,000ခန့်ဆုံးရှုံးသွားခဲ့ရတဲ့ဒါကြောင့်စီးပွားရေးလုပ်ငန်းတွေနဲ့ဒီထက်မြက်သူတွေကိုအပြိုင်ဆွဲဆောင်နိုင်ဖို့ပိုရှိထွက်ပြီးပြင်းပြင်းထန်ထန်လုံခြုံရတော့မယ်လို့ဆိုပါတယ်။အုပ်ချုပ်ရေးမှူးလီကဆက်ပြီးဟောင်ကောင်ဒေသခံညာရေးထက်မြက်သူတွေကိုမွေးထုတ်ပြုစုပြီးပြန်ထိန်းသိမ်းယူရာအပြင်ကမ္ဘာကြီးပေါ်ကထက်မြက်သူတွေကိုလည်းဆွဲဆောင်စစ်ဆေးရှာဖွေသွားမယ်လို့ရှင်းပြခဲ့ပါတယ်။
အန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါရရှင
်ပို့ဒုညသတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်ပြည်ပပြိုင်ပွဲတရမှာခေါင်းစည်းပေါ်ဝါမပါဘဲပြိုင်ပွဲဝင်ခဲ့တဲ့တောင်နိုင်ငံတက်အီရန်အားကစားမယ်ကိုတီရန်လေစစ်အယောက်မှာထောက်ခံသူတွေကတောင်းတောင်းဖြပြကြိုးဆိုလိုက်ကြပါတယ်။လွန်ခဲ့တဲ့တလားလောက်ကမာဆာအာမီနီတီဆုံသွားပြီးတဲ့နောက်အမျိုးသမီးတွေဥဆောင်တဲ့ဆန္ဒပြပွဲတွေဖြစ်ပွားနေစဉ်တောင်ကိုရီးယားမှာပြိုင်ပွဲဝင်ပြီးအယ်နာရီကဘီဟာအီရန်နိုင်ငံကိုပြန်ရောက်လာတာဖြစ်ပါတယ်။အယ်နစ်သူရဲ့ခေါင်းလိုကြိုးဆိုသူတွေကကြွေးကြော်ကြပါတယ်။NS Rickaby ကတော့သူ့ရဲ့လူမှုစာမျက်နှာမှာမရွယ်ပဲဖြစ်ခဲ့တာပါလို့ရှင်းလင်းထားပြီးအခုလိုပြောပါတယ
်
ရှင်းပြရပါတယ်ဖနစီတခြားဝတ်ဆင်စရာတွေဝတ်နေရတော့ဟီချက်ကိုစီးဖို့မေ့သွားပြီးတော့ပြန်ခဲ့တာပါလို့ပြောသွားခဲ့တာပါနိုင်ငံတွင်းမှာတင်းမာမှုဖြစ်ရတဲ့အတွက်တောင်းပန်ပါတယ်လို့လည်းသူမကဆိုပါတယ်ကြိုဆိုကြတဲ့အီရန်အမျိုးသမီးတချို့ကလည်းဟီချက်လို့ခေါ်တဲ့ခေါင်းစည်းတွေစီးမထားကြပါဘူး။နယူးယောက်ခြေဆိုင်အီရန်နိုင်ငံလူခွင့်ရေးအဖွဲ့ CHRI ကတော့ Elders Rugby ရဲ့လုံခြုံရေးအတွက်စိုးရိမ်ပါတယ်။အီရန်အာဏာပိုင်တွေကလုံနေကြတဲ့အာဓမ္မကြီးညာချက်ထုတ်ခိုင်းပြီးရုပ်မြင်သံကြားကိုပြောခိုင်းတာကြောင့် Elders Rugby ကအခုလိုတောင်းပန်ပြောကြားရတာဖြစ်တယ်လို့အီရန်နိုင်ငံကလာပြီးဗြိတိန်နိုင်ငံမှာမင်းသမီးဖြစ်နေတဲ့ Nazanin Boni Adi ကသူမရဲ့ Twitter လူမှုစာမျက်နှာမှာရေးထားကြောင်း AFP သတင်းဌာနကဆိုပါတယ်။
အင်းစိန်ထောင်ရှိမှာတော့ပောက်ကွဲမှုဖြစ်ပြီးမင်းကလေးငယ်တူပါဝင်၈ဦးသေဆုံးသွားတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ရန်ကုန်ရှိအင်းစိန်ဘုံအချင်းထောင်မှာဒီမနက်ကဘုံအနည်းဆုံး2ချိန်ပောက်ကွဲခဲ့တယ်လို့မျက်မြင်သက်သေတွေကပြောတယ်လို့ပါဆယ်တို့လက်ခံတဲ့စာအုပ်တွင်ပောက်ကွဲတိုက်ခိုက်ခံခဲ့ရတာလို့လည်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။ပါဆယ်တို့ရဲ့မိုင်းထည့်ပောက်ကွဲတိုက်ခိုက်တဲ့အတွက်10နှစ်ရွယ်မယွန်းမီမီကျော်ပါဝင်ပါဆယ်တို့လာပို့တဲ့အချင်းသားမိသားစုဝင်ရပ်သူ9ဦးနဲ့ထောင်ဝန်ထမ်း3ဦးမိုင်းစားထိမှန်သေဆုံးသွားခဲ့တယ်လို့သတင်းထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။ပောက်ကွဲမှုကြောင့်သေဆုံးသွားတဲ့ကျင်းသားမိသားစုဝင်တွေထဲမှာ ထောင်ချနေတဲ့ဘဂဒါကျောင်းသားသမဂ္ဂခေါင်းဆောင်ဟောင်းကိုလင်းထနိုင်ကော James Emigan ဒေါ်ကြည်ကြည်မြင့်အသက်54နှစ်လဲပါသွားတယ်လို့မိသားစုဝင်တွေကပြောပါတယ်။တခြားထောင်ဝန်တွေနဲ့ပါဆက်ထုတ်လာဖို့တဲ့ကိုးနေရွယ်မောင်ဖြိုးသူရှန်ခေါ်ပိုင်ပိုင်ပါဝင်အရသာစုပေါင်း18ဦးလဲထိခိုက်ဒဏ်ရာတွေရခဲ့ကြတယ်လို့ဒီသတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။အကြံဖက်သမားတွေရဲ့တိုက်ခိုက်မှုလို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပေမဲ့ဘယ်အဖွဲ့အစည်းဆိုတာကတော့တိတိကျကျမပြောထားပါဘူး။ဒါပေမဲ့ရန်ကုန်မြို့ပြပျောက်ကြားဖွဲ့ Special Tax Agency of Burma ရဲ့ Telegram မှာတော့ဒီပေါ်ကွဲမှုကိုသူတို့လုပ်တာဗိုလ်ချုပ်မှုရှိမေယော်လွန်နဲ့ထောင်နှင်းဖိနှိပ်သူတွေကိုလက်စားချေဖို့ဖြစ်တယ်လို့ပြောထားပါတယ်ခင
်ဗျ။ခလုံးငွေတောင်းခံထားတဲ့မြန်မာရေတပ်အရာရှိဟောင်းတို့ပါဝင်မြန်မာနိုင်ငံသား150ကိုမလေးရှားနိုင်ငံကအခုလတွင်နေရပ်ပြန်ပို့လိုက်တယ်လို့ writer သတင်းမှရေးထားပါတယ်။မလေးရှားအာဒါပိုင်တွင်အနေနဲ့ပြီးခဲ့တဲ့လအတွင်းကရေတပ်အရာရှိဟောင်း6ဦးကိုဖမ်းဆီးခဲ့ပြီးအောက်တိုဘာလ6ရက်နေ့ကလေးရင်နဲ့ပြန်ပို့လိုက်တာဖြစ်တယ်လို့အမည်မဖော်လိုတဲ့သတင်းမြစ်ကိုကိုးကားပြီး writer သတင်းကရေးပါတယ်။အဲ့ဒီအထက်ကအရာရှိဟောင်းတဦးနဲ့သူ့ဇနီးဖြစ်သူတို့ဟာရန်ကုန်လေစိတ်ကိုအရောက်မှာပဲဖမ်းဆီးခံရတယ်လို့လည်း writer ကဆိုပါတယ်။သူတို့ဟာမလေးရှားနိုင်ငံတွင်နေထိုင်ခွင့်အထောက်အထားမရှိတာကြောင့်မလေးရှားဖမ်းဆီးတာဖြစ်တယ်လို့မလေးရှားသတင်းအရင်းမြစ်က writer ကိုပြောပါတယ်။ဒါပေမဲ့လည်းဒီအရာရှိအောင်တဲ့တချို့ဟာဒုက္ခသည်များဆရာကူလာမဟာမင်းကြီးရုံး UNHCR မှာခေလုံးခွင့်တောင်းခံထားသူတွေဖြစ်တယ်လို့လည်းဆိုပါတယ်။မလေးရှားနိုင်ငံမြန်မာတန်ရုံးရဲ့ Facebook စာမျက်နှာမှာတော့မလေးရှားလူဝင်မှုကြီးကြပ်ရေးဖွဲ့နဲ့ပူးပေါင်းဆောင်ရွက်ပြီးမြန်မာနိုင်ငံသား150ကိုမြန်မာနိုင်ငံကိုစင်းလုံးကားလေရင်နဲ့ပို့ဆောင်ပေးခဲ့တာဖြစ်တယ်လို့ရေးထားပါတယ်။
မြန်မာနိုင်ငံသား40ဟာမလေးရှားနိုင်ငံမှာသွားလုပ်လို့ဖို့ထိုင်းနိုင်ငံတဲကနေတဆင့်ခိုးဝင်လာခြင်းထိုင်းရဲဖဏာခံလိုက်ရပါတယ်။သူတို့ကိုထိုင်းရဲတွေကလတ်ဘူလီပြည်နယ်မွန်ခိုင်မှာမနေ့အင်္ဂါညကဖမ်းဆီးထိသိမ်းလိုက်တယ်လို့ Bangkok Post သတင်းစာမှာဖော်ပြလိုက်ပါတယ်။အဖမ်းခံခဲ့ရတဲ့ထိုင်းနိုင်ငံတဲဝင်ခွင့်ထောက်ထားမှာပါဒီမြန်မာနိုင်ငံသားတွေထဲမှာအမျိုးသား26ယောက်နဲ့အမျိုးသမီး4ယောက်ပါဝင်ပါတယ်။လတ်ဘူလီပြည်နယ်တဲကကျန်းစိုက်ပျိုးကင်းထဲမှာသူတို့ပူးပေါင်းနေတာကိုငါများသွားတဲ့ထိုင်းတွေကတွေ့ပြီးအကြောင်းကြားခဲ့တာကြောင့်ဖန်ဆီးလိုက်တယ်လို့ Bangkok Post မှာရေးသားဖော်ပြထားပါတယ်။ဒီမြန်မာနိုင်ငံသားတွေဟာတနင်္သာရီတိုင်းတိခိမြို့နယ်မြေနှချင်းဆိုင်မှာရှိတဲ့ထိုင်းရဲ့ကန်ချနာဘူလီဖွန်နမ်ရောင်မြို့နေကြားကနေဝင်လာသူတွေဖြစ်ပြီးမလေးရှားနေကြကိုခေါ်သွားမဲ့ကားကိုစောင့်နေချင်းဖန်ဆီးခံခဲ့ရတာပါ။သူတို့ကအလုရှာပေးမဲ့ပွဲစားတွေကိုတူးချင်းစီအတွက်ထိုင်းနိုင်ငံနဲ့ဖြတ်ဖို့ဘတ်2000နဲ့မလေးရှားကိုဆက်သွားဖို့1000ခွဲစီစုစုပေါင်းဘတ်3000ခွဲပေးခဲ့ရတယ်လို့လည်းထိုင်းရဲတွေကိုပြောပြခဲ့ပါတယ်ခင်ဗျာ The Voice of
America The Away ဒါကတော့သတင်းစီစဉ်ကိုဥတီမောင်တန်းနဲ့ကိုဝင်းမင်းတို့ကတင်ပြသွားတာပါရှင်ဗုဒ္ဓဘူးညချန် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်မကြာခင်မှာတော့သခိုင်းတိုင်းရင်းမပင်ဒေတာပတ်မှာစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးဒီအင်အားသုံးနေအင်အားသုံးပြီးတော့နယ်မြေရှင်းလင်းရေးတွေလုပ်နေတဲ့အကြောင်းကိုကြားဖို့ရှိပါတယ်ရှင်အခုတော့ဒီအင်းစိန်ထောင်ဘူးဝအနီးမှာဒီကနေ့ဘုံနှလုံးပေါက်ကွဲပြီးတော့လူ၈ဦးထက်မနည်းသေဆုံးခဲ့တဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်အစ်စိန်ထောင်ပင်မအဝင်ထွက်ပေါက်အနီးနားမှာရှိတဲ့ထောင်ဝင်စာဒီပါဆယ်ပို့တဲ့နေရာမှာဘုံနှလုံးဆင့်ပေါက်ကွဲခဲ့ပြီးတော့လူ၈ဦးထက်မနည်းသေဆုံးခဲ့ရတယ်လို့ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်။သေဆုံးသူတွေထဲကဘဂဒဗဟိုကော်မတီဝင်ဟောင်းကိုဂျိမ်းစ်ခေါ်ကိုလင်းထက်နာရဲ့မိခင်လည်းပါဝင်ပါတယ်။ပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ချက်ကိုတော့မဆုမွန်ကပြောပြမှာပါရှင်။
ဒီကနေ့အောက်တိုဘာလ19ရက်နေ့မနက်ပိုင်း9နာရီဝန်းကျင်တုန်းကအင်းစိန်ထောင်ပင်မအဝင်အထွက်ပေါက်နီးနားမှာရှိတဲ့ထောင်ဝင်စာပါဆယ်ပို့တဲ့နေရာမှာဘုံနှလုံးဆင့်ပြီးတော့ပေါက်ကွဲခဲ့တာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။အချင်းထောင်ပါဆယ်ထုတ်လက်ခံတဲ့အစအဦးအတွင်းနဲ့အပြင်မှာပါဆယ်ထုတ်တွေအတွင်းမိုင်းထည့်ပြီးတော့ဖောက်ခွဲတိုက်ခိုက်ခဲ့တဲ့အတွက်ပေါက်ကွဲမှုတွေဖြစ်ပွားခဲ့တာလို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်ပါတယ်။ဒီပေါက်ကွဲမှုကြောင့်အချင်းဦးစီးဝန်ထမ်း3ဦးနဲ့ထောင်ဝင်စာပါဆယ်လာပို့တဲ့အရတားပြည်သူအမျိုးသမီး5ဦးမိုင်းစာထိမှန်အသက်ဆုံးခဲ့ပါတယ်။မျက်မြင်သက်တဲ့အမျိုးသမီးတဦးကတော့ VOA ကိုအခုလိုပြောပြပါတယ
်။အခုပြောပြမယ်အဲဒီကိုမကြီးလေးကကျွန်တော်ရှိနေတော့စာသုံးကိုမြင်လိုက်ရတာပေါ့နော်။ဟိုပါဆယ်ဌာနကနေပေါက်သွားတယ်။ပေါက်သွားတဲ့ခါကျတော့အဲ့မှာထိုင်နေတဲ့ဝန်ထမ်း1ယောက်နဲ့အမျိုးသမီး2ဦးပေါ့။3ဦးကတော့ပိုးစင်ကြီးရဲ့အဲ့တယောက်ကတော့ဘိုက်ကိုပေါက်သွားတယ်ပေါ့နော်။ဟိုအမျိုးသမီး2ဦးရောအဲ့2ယောက်ကတည်တယ်။အကစားနော်။သူကအရင်အနည်းကျတယ်ပေါ့လေ။အင်းညာကိုရောက်နေတဲ့ကျန်တဲ့အခုငါးဦးအပြင်တည်းထဲမှာဂျင်းရဲ့အဘကားဂျင်းရဲ့အမိပါသွားပြီ
စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့ဘုံပေါက်ကွဲမှုကြောင့်အချင်းဦးစီးဝန်ထမ်းအမျိုးသား2ဦးအမျိုးသမီးဝန်ထမ်း2ဦးနဲ့ထောင်ဝင်စားလာပို့တဲ့ပြည်သူအမျိုးသမီး5ဦးနေရာမှာတင်ပေါင်း10ဦးတေဆုံးခဲ့တယ်လို့ပါရှိပါတယ်။တေဆုံးခဲ့တဲ့သူတွေထဲမှာအချင်းတောင်တွင်ထိမ့်သိမ်းခံနေရတဲ့ဘာကတကျောင်းသားခေါင်းဆောင်ဟောင်း2ဦးဖြစ်တဲ့ကိုလင်းထက်နိုင်ရဲ့မိခင်ဖြစ်သူဒေါ်ကြည်ကြည်မြင့်အသက်54နှစ်နဲ့တေဆုံးတဲ့အထဲမှာပါဝင်တယ်လို့မိသားစုဝင်တွေကပြောပါတယ်။သားဖြစ်သူအတွက်ထောင်ဝင်စာတုပ်ပေးပို့ဖို့ပြင်ဆင်နေချိန်အဲ့ဒီပေါက်ကွဲမှုနဲ့ပြစ်ခတ်မှုဖြစ်စဉ်အတွင်းတည်ဆုံးခဲ့တာလို့သိရပါဗျ။အဲ့ဒီပေါက်ကွဲမှုမှာထောင်ထဲကိုပါဆက်တုပ်ပို့ဖို့စောင့်နေတဲ့နိုင်ငံရေးပုံမှန်တွေနဲ့ထောင်တွင်းတရားရင်ဆိုင်နေရသူတွေရဲ့မိသားစုဆွေမျိုးသားချင်းတွေအပြင်ရှေ့နေအတိုင်းဝိုင်းကရှေ့နေတူလဲထိခိုက်မှုရှိခဲ့တယ်လို့ထိခိုက်ဒဏ်ရာရတဲ့ရှေ့နေနဲ့နှီးဆက်သူတူက VOA ကိုအတည်ပြုပါဗျ။ပောက်ကွဲမှုဟာအချင်းတောင်အဝင်းအထွက်ပေါက်ပစ္စည်းလက်ခံတဲ့အဆောက်အဦအတွင်းမှာတစ်ကြိမ်အဲ့ဒီအဆောက်အဦရဲ့အပြင်မှာတစ်ကြိမ်ဖြစ်ပွားခဲ့တာလို့မျက်မြင်သက်သေတွေကပြောပါတယ်။ပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရသူထောင်ဝင်းတန်းအနေနဲ့အရက်သား18ယောက်ရှိတယ်လို့လည်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။အင်းစိန်ထောင်မှာပောက်ကွဲမှုဖြစ်ပွားပြီးထောင်တွင်းတရခွင်တချို့စစ်ဆေးမှုတွေပိတ်လိုက်တယ်လို့လုံခြုံရေးတင်းတင်းကြပ်ကြပ်စစ်ဆေးတာတွေလုပ်နေတယ်လို့လည်းကိုယ်တိုင်တွေ့ခဲ့ရတဲ့ရှင်းနေတူက VOA ကိုပြောပြပါတယ်။
အဲမှုကတော့တရားရုံးတွေလည်းမလာကြဘူးဆရာတို့လည်းသက်တည်ပြီးပြန်လို့လာပြီဆရာတို့လည်းမကွာတော့ဒီနေ့ကျရင်တော့ဆက်လို့ပဲနားလိုက်မှရမှာရှင်နေတဲ့ဘာမှမဖြစ်ဘူးတကယ်ဝင်ပြီးသားတွေလည်းပြန်ထွက်လို့မရဘူးစစ်ဆေးနေတော့လေအဲမပြောနိုင်ဘူးတကယ်တော့တရားရုံးတွေနဲ့ကြည့်အောင်ပါပေါ့တရားရုံးတွေကလုံးဝမလာပြင်မှာပဲချိန်ပြီးတော့အမိတ်တွေကချလာပါနော်
ပောက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်လို့ရန်ကုန်မြို့ပြပျောက်ကြားအဖွဲ့တစ်ခုဖြစ်တဲ့ Special Task Agency of Burma လို့အမည်ပေးထားတဲ့အဖွဲ့ရဲ့ Telegram မှာတော့ပောက်ကွဲမှုဖြစ်စဉ်ဟာသူတို့လက်ချက်ဖြစ်ကြောင်းထုတ်ပြန်ထားပါတယ်။ဒီထုတ်ပြန်ချက်နဲ့ဒီအဖွဲ့တကယ်ရှိမရှိနောက်တကယ်လုံးဆောင်ခဲ့တာဟုတ်မဟုတ်ဆိုတာကိုတော့ VOA ဘက်ကတိကျအတည်မပြုနိုင်ပါဘူး။စစ်ကောင်စီဘက်ကတော့အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုလို့တုံ့နှုံပြီးသတင်းထုတ်ပြန်ပေမဲ့ဘယ်အဖွဲ့အစည်းဆိုတာကိုတော့တိတိကျကျပြောဆိုမထားပါဘူး။ဒီပေါက်ကွဲမှုနဲ့ပတ်သက်လို့ဆရာနာရှင်စနစ်တိုက်ဖြတ်ရေးအထွေထွေသပိတ်ကော်မတီအပါအဝင်တခြားစစ်ကောင်စီကိုတော်လှန်နေတဲ့အဖွဲ့တော်များများကတော့ရှုံချတဲ့ကြေညာချက်တွေထုတ်ပြန်ထားပါတယ်ရှင်
။မဆုမွန်ပြောပြသွားတာပါ။အခုတော့ကျမတို့ဒီစကိုင်းတိုင်းဘက်မှာစစ်ကောင်စီကအင်အားသုံးပြီးတော့နေမြေရှင်းလင်းရေးလုပ်နေတဲ့အခြေအနေတွေကိုကြည့်ကြရအောင်ပါရှင်။စကိုင်းတိုင်းပလဲမြို့နယ်ရင်းမြင့်ပင်မြို့အဆက်ကရင်ပောင်တိုင်းကျေးရွာကိုဒီကနေ့စက်တင်ဘာလ19ရက်နေ့မနက်10နာရီလောက်မှာမြန်မာစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အပြင်မြေပြင်ကနေလည်းတပ်တွေကိုတိုးချနေတဲ့အကြောင်းဒေသခံတွေကပြောပါတယ်လူတွေထိခိုက်ဒဏ်ရာရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပေမဲ့ဒေသခံတွေကြားစိုးရိမ်ပြီးဘေးလွတ်ရာကိုထွက်ပြေးပုန်းရှောင်နေကြရပါတယ်ရင်းမြပြင်မြို့အနီးစစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်ဆင်ကြောင်းသတင်းပေးပို့ချက်ကိုတော့အလိမ်မာကပြောပြမှာပါရှင်
ဒီနေ့မနက်10နာရီကျော်လောက်မှာမြန်မာစစ်တပ်ကစစ်လေရင်၄စင်းနဲ့အယုဒ္ဓယရောက်လာပြီးပြစ်ခတ်တိုက်ခိုက်ခဲ့တဲ့ကြောင်းရင်းမပင်မြို့နယ်စစ်ဆောင်ကူညီပေးနေတဲ့ဒေသခံတန်းကတော့တပားကမိန့်ကြားပါတယ်
။အမတ်သမိုင်းနဲ့ဝေရောက်တိုက်ခိုက်တဲ့ပုံစံမျိုးကိုဘာလို့လဲဆိုတော့ဒီရောက်ပေမှာသူတို့လေရင်နဲ့လာရောက်အလုံးဖြစ်တာကတိုက်ခိုက်ခြင်းမရှိတာတော်တော်လေးကြားပြီးဆိုတော့ကအမတ်သမိုင်းအလေးအလိုက်ကိုချောင်းပြီးတော့လာရောက်တိုက်ခိုက်တယ်လို့သုံးသပ်လို့ရတယ်။ဒေသခံတွေကတော့တကြီးရောတွေအင်းမွေးကျနာတလေးဆန်လေးစရဲရှိတဲ့လူတွေကတော့ဒါဘာပဲပြောပြောကိုယ့်ရဲ့ကိုယ်ကကိုပြန်ပြီးတော့ပေါ့နော်အေဂျင့်မီဖြစ်နေတာပြန်ရောက်ဝင်ရောက်ပြီးတော့နေထိုင်နေကြတဲ့အတွက်ရဲရွာတွေမှာဒေသခံတွေရှိပါလေ
ပြီးခဲ့တဲ့ဩဂတ်လ17ရက်နေ့တုန်းကလည်းရင်းမပင်မြို့နယ်ရင်ပောင်တိုင်ကျေးရွာမှာဒေသခံ PDF တပ်ဖွဲ့တွေခြေကုပ်ယူနေတယ်ဆိုပြီးစစ်တပ်ကလေကြောင်းကပစ်ခတ်တိုက်ခိုက်ခဲ့ပါတယ်ဩဂတ်လအတွင်းကရင်ပောင်တိုင်ကျေးရွာကိုလေကြောင်းကနေပြစ်ခတ်ခဲ့ချိန်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပါအဝင်အရသားတွေ12ဦးထပ်မံနေတေဆုံးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောဆိုထားပါတယ်။ထိခိုက်တေဆုံးမှုတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရရှိခဲ့ပါဘူး။ဩဂတ်လကလေကြောင်းကနေပြစ်ခတ်တိုက်ခိုက်ခံရပြီးတဲ့နောက်တချို့ဒေသခံတွေကအခုချိန်ထိဘေးကင်းတဲ့ကျေးရွာတွေဘက်ကိုခိုးလုံနေကြဆဲဖြစ်ပါတယ်။ဒီငိမ့်စားပြုလာချိန်နေရက်ပြန်လာနေတဲ့ဒေသခံတွေလည်းရှိနေတယ်လို့တန်ကတော်ကမိန့်ကြားပါတယ်။ဒါပေမဲ့ဒီကနေ့ပြစ်ခတ်တက်ခတ်မှုမှာလူတွေထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့ထွက်မလာသေးပါဘူး။ရင်းမပင်အခြေဆိုင်မြောက်ရမပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တာဝန်ခံကိုခန့်ကတော့လေကြောင်းနဲ့တိုက်ခိုက်ခံရတဲ့ရင်ပောင်တိုင်ကျေးရွာတွေဘက်မှာ PDF နဲ့စစ်တပ်အကြားလက်တလောတိုက်ပွဲမရှိဘူးလို့ပြောပါဗျ
။ရ
အခုလိုနေကြောင်းကနေပထိုးတာအိုက်ဘက်ကရွာတွေဆင်းဆွဲရဲ့အရှိဘက်ကတကြောတွေအကုန်လုံးအဲ့မှာပတ်ပြီးတော့ပြင့်နေရလို့ပြောတယ်လူတွေချနေလို့ပြောတယ်ဒီမှာပဲနဲ့ဗလဲချားကပထိုးတာနောက်ပြီးတော့ပထိုးတာရဲ့အနောက်ဖက်နောက်ပြီးဆင်းဆွဲအဲနောက်တစ်ခုအဲ့နံတဝိုက်ပေါ့ဝင်ရောက်စီးနေခံရတာပေါ့အဲ့နံရွာတွေငါးဆယ်ကလောက်ရှိနေတယ်အခုလိုနေကြောင်းကနေပြစ်ခတ်တိုက်ခိုက်တာနဲ့ပတ်သက်လို့ PDF ဘက်ကတုံ့တက်တယ်လို့ဒေတာခံတွေဘက်မှလည်းစိုးရိမ်မှုတွေကြီးထွားလာနေပါတယ်ရှင်
အလိမ်မာပြောပြသွားတာပါမကြခင်မှာတော့ဒီစကိုင်းတိုင်းဒေတာမှာပဲဒီဝက်လန့်ဘက်မှာစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေကိုကြားဖို့ရှိပါတယ်ဗုဒ္ဓဘုညာချန် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဓာတ်ရိုက်တင်ဆက်နေပါတယ်ကျမတို့ရဲ့အစီအစဉ်ကို Facebook စာမျက်နှာနဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ပြည်မြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောက်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။ဒီ VOA မြန်မာပိုင်းကနေပြီးတော့နေ့စဉ်တိုက်ရိုက်ရေဒီယိုအစီအစဉ်တွေကိုရုပ်သံနဲ့ဖြည့်ဆွက်တင်ဆက်နေရမှာမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိတိုက်ရိုက်တင်ဆက်နေတယ်လို့ညပိုင်းမှာတော့မြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်ထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့ဒီဝက်လက်ဒေတာဘက်ကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေကိုပြောပြမှာပါ။စကိုင်းတိုင်းဝက်လက်မြို့နယ်ထဲမှာစစ်ဘေးရှောင်ဒုက္ခသည်အများအပြားတုတ်ကွေးရောဂါဖြစ်ပွားနေပြီးတော့ဆေးဝါးလုံလောက်မှုမရှိတာတွေကြုံနေရတယ်လို့ဒုက္ခသည်ကယ်ဆယ်ရေးအဖွဲ့တွေနဲ့ဒေသခံတွေက VOA ကိုပြောပါတယ်မြန်မာစစ်တပ်ကကြေးရွာတွေကိုမီးရှို့တဲ့အခါစပက်ကြီးတွေကိုပါမီးရှို့ခဲ့တာကြောင့်ရိတ်ခါလိုအပ်ချက်တွေလည်းပိုတိုးလာနေတယ်လို့ပြောကြပါတယ်။ဝက်လက်မြို့နယ်ကစစ်ဘေးရှောင်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုမက်ခင်ဖြူထွေးကပြောပြမှာပါရှင်
။စကိုင်းတိုင်းဝက်လက်မြို့နယ်အရှိချမ်းကိုမြန်မာစစ်တပ်ကအောက်တိုဘာလ10ရက်နေ့ကတိုက်လေရင်အပါဝင်လေရင်6ဆင်းနဲ့တိုက်ခိုက်ခဲ့တာကြောင့်ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးခဲ့ကြပါတယ်။အောက်တိုဘာလ18ရက်နေ့မှာလည်းဝက်လက်မြို့နယ်အနောက်ချမ်းမှာဒေသခံ PDF တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေဖြစ်ပွားပါတယ်။မြန်မာစစ်တပ်ဘက်ကလေရင်နဲ့လာရောက်ပစ်ခတ်တာကြောင့်အမျိုးသမီးတဦးသေဆုံးပြီးကျေးရွာအတော်များများကရွာသူရွာသားတွေထွက်ပြေးတန်းရှောင်ခဲ့ကြရတယ်လို့ဒေသခံတွေကပြောပြပါဗျ။ဆောင်းရသည်ဝင်လာပြီးဖြစ်တာကြောင့်ရာသီဥတုအေးတဲ့အချိန်တောထဲမှာစစ်ဘေးရှောင်နေကြတဲ့သူတွေအတွက်အခက်ခဲတွေရှိတယ်လို့ရာသီတုတ်ကွေးတွေလည်းအဖြစ်များနေတယ်လို့ဒေသခံ PDF အဖွဲ့ဝင်တဦးကပြောပါဗျ။မြန်မာစစ်တပ်ဘက်ကလမ်းတွေကိုတဝါလို့မရအောင်တားဆီးပိတ်ဆို့ထားတာတွေရဲခါနဲ့စေဝါလာယူသူတွေကိုစောင့်ကြည့်ပြီးဖမ်းဆီးတာမျိုးတွေရှိတာကြောင့်လက်ရှိမှာစေဝါလိုအပ်ချက်ရှိနေတယ်လို့လည်းသူကပြောပါတယ
်စေဝါကတော့ဘယ်အရှင်းပြပါဘူးလောလောဆယ်တော့ကိုယ်ရပြောရင်လည်းထင်းထင်းနဲ့ပေါ့စေဝါရှိနေမလို့ဆိုမျိုးတွေလည်းတဝါဝယ်လို့အရှင်းမပြေဘူးလေသူတို့တွေကကုန်တာမျိုးတွေလည်းပိတ်ဆို့ဖမ်းနေကြတော့ဇွားရီနဲ့ရှားဝယ်တယ်လည်းတော်တော်ခက်ပါတယ်အာပါလာစီမော်လေးကဇာရန်လို့မပေါ်ပါဘူးခက်ရှားရှားအရင်ကလေးကသူတို့ကဒါမျိုးတွေပုံမှန်ဆိုလို့ရှိရင်ဒီစီးပွားဝယ်တဲ့လူကဒီလိုက်ပြီးချားကြည့်နေတော့အရင်ကတော့ပူဆိုးသွားတော့ပါနေတယ်ငါကလေးကမှသူကပိတ်ပင်ပြီးတော့ဒါလုံနေကြတော့ကြတော့အခုဆိုတော့ဘုဘဘဘဘစီးပွားရှားပါလာ
ဝက်လက်မျိုးရှိချမ်းကစစ်ဆောင်တွေဟာလည်းတွက်ကွေးဖြစ်နေကြတယ်လို့စီးပွားရှားပါတာကြောင့်လက်ရှိမှာစီးမီးတို့တွေနဲ့သာကုနေကြရတယ်လို့ဒေသခံတို့ကပြောပါတယ
်အခက်ကတော့အများကြီးပါတော့ရဲမှာအကုန်လုံးကတောင်းရင်ကြရပြီအများကြီးအခုကာလမှာတော့နာစီရလို့ထောင်းဆိုးရလို့ကျွန်တော်တို့ဒီကျန်တဲ့ကြောင့်ဖြားရပြီအဲ့လိုမျိုးရရှိတယ်နော်တေကူတောင်းမှုကတော့အဲရှိတယ်မှာရှိတယ်များလဲအခုကြတော့မှာဒီစစ်တောင်းတွေတတ်ထူတယ်ဆိုတော့ဒီအတိုင်းတော့စစ်တောင်းတွေလည်းကောင်းကောင်းမရှိပါဘူးအဲဒီကိုစေးမီတို့လေးနဲ့ မှာချားရတဲ့ဟိုဓမ္မကြီးတွေတော့အခုလိုမျိုးတောင်းဒီလိုမျိုးတော့ပြီးသွားရများပါတယ
်စစ်တပ်ရဲ့နယ်မြေရှင်းနေတဲ့ထိုးစစ်အတွင်းမှာမိရှုဖျက်ဆီးခံရတဲ့ရွာတွေတဲ့နေအိမ်တွေအပြင်စပက်ကြီးတွေကိုပါဖျက်ဆီးခံရတာကြောင့်လက်ရှိမှာရိတ်ခါလူအပ်ချက်တွေလည်းရှိနေတယ်လူဒေသခံတွေကပြောပါတယ
်လက်ရှိမှာဘာလို့လဲလောရဲ့မိရှုခံရတဲ့ရွာတွေမှာဟိုကျွန်တော်စပက်ကြီးရုပ်စာရှုခံရတဲ့ရွာရှိတယ်ဒါတော့ကျွန်ကြီးရဆိုရင်တိုင်နှလုံးနဲ့စပက်ကြီးတိုင်နဲ့အဲ့လိုမျိုးရှုခံရတော့ဟိုရဲနဲ့ထူထောင်လို့တို့မှလည်းခက်ခဲနေတယ်အဲဒီကမှလည်းစေသေးချောင်းတွေတဲ့ရိတ်ခါပါညာလိုအပ်ပါတယ
်စကိုင်းတိုင်းအတွင်းမှာဥယျာဉ်စွန်ခွာထွက်ပြေးနေကြတဲ့စစ်ဆောင်ရေတွက်ကလည်းပို့ပြီးတော့တူလာနေပါတယ်ဤသူကာကွယ်ရေးတပ် PDF တွေဟာကြေးရွာတွေကိုခြေကုပ်ယူပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့မြန်မာစစ်တပ်ဘက်ကတော့ဆွဆွဲထားပါတယ်ဒီလိုအကြောင်းပြချက်နဲ့နေပြည်တော်ရှင်းလင်းထိုးစစ်နဲ့လေကြောင်းတိုက်ခတ်မှုတွေဇက်တိုက်တိုးပြီးလှုပ်ဆောင်လာနေတာကြောင့်စစ်ဘေးဒုက္ခသည်တွေလည်းပိုးပြီးတော့တိုးလာနေပါတယ်ရှင
်လက်ခင်ဖြူထွေးပြောပြသွားတာပါစကိုင်းတိုင်းဝက်လက်ဒေတာဘက်မှာလည်းစစ်ကောင်စီကအင်အားသုံးနေပြည်တော်ရှင်းလင်းနေတဲ့အတွက်စစ်ဘေးဒုက္ခသည်တွေရင်ဆိုင်နေရတဲ့အခြေအနေကိုကြားခဲ့ရတာပါအခုတော့တိုက်ပွဲဖြစ်နေတဲ့ကရင်ပြည်နယ်ဒီဒေသဘက်ကအခြေအနေကိုကြည့်ကြရအောင်ပါရှင်။ထိုင်းမြန်မာကုန်စည်ကူးတန်းရောင်းဝယ်ရေးမှာအဓိကကျတဲ့အာရှလမ်းမကြီးရဲ့ကရင်ပြည်နယ်ကော့ဂရိတ်နယ်မြောက်ဒီလမ်းပိုင်းနေရာတချို့မှာကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA နဲ့မြန်မာစစ်တပ်ကြားမှာတိုက်ပွဲတွေဖြစ်နေပြီးတော့ကုန်နဲ့ခီးတယ်ရင်အများအပြားပိတ်ဆို့နေတယ်လို့ဒေသခံတွေက VOE ကိုပြောပါရယ်။ရင်ကျော်ပိတ်ဆို့တဲ့အထက်မှာပါတဲ့တက်ကြီးရွယ်အိုနဲ့ကလေးတရာနီးပေါင်းကိုဒီလူမှုကူညီရေးအဖွဲ့တွေကစောက်ရှောက်ပေးထားရပါတယ်။အာရှလမ်းမပေါ်ကတိုက်ပွဲအကြောင်းသတင်းပေးပို့ချက်ကိုတော့ကိုငိမ့်ချန်းကပြောပြမှာပါရှင်
။အာရှလမ်းမကြီးရဲ့ Concrete မြောက်ရီလမ်းပိုင်းတာနောရေတကွန်အနီးတစ်ဝိုက်မှာ KNLA နဲ့မြန်မာစစ်တပ်အကြားတိုက်ပွဲဖြစ်ပွားနေတာပါဒီနေ့အောက်တိုဘာ19ရက်ညနေပိုင်းအထိဒီလမ်းပေါ်မှာကားအစီးရေ900လောက်ပိတ်မိနေတယ်လို့လူမှုကူညီရေးအဖွဲ့တွေဒေသခံတွေက VOA ကိုပြောပါတယ်မနေ့ကနေ့လယ်ပိုင်းကတည်းကတိုက်ပွဲတွေပြန်ဖြစ်နေတဲ့အတွက်တက်ကြီးရွယ်အိုတွေနဲ့ကလေးတွေကိုကူညီထားရကြောင်းပလဲဖြူလူမှုကူညီရေးရဲ့ဥက္ကဋ္ဌဦးလာရွှေကပြောပါတယ်ကော့ဂရိတ်မြို့ပတ်မှာရင်အစီးရေ200ခန်းနဲ့မြောက်ရီမျိုးဘက်မှာတော့ရင်စည်းရေ200ထက်မနည်းပိတ်ဆို့သွားတယ်လို့လည်းသူကပြောပါတယ်
။ဒီဘက်ကဝင်ဝင်နေဒီနေတော့ပြင်နေတယ်။ဒါပေမဲ့ရင်ရောသွားလာတော့လုံးဝမရှိပါဘူးခင်ဗျ။ကြက်ကောက်ပါရဲ့ခင်ဗျ။ကျွန်တော်တို့ရုံးမှာပြီးတယ်ဒီတက်ကြီးတွေကလေးငယ်တွေအားလုံးလက်ခံထားပါတယ်။စိတ်ခွင့်လည်းပေးထားပါတယ်ခင်ဗျ။ညတော့ကတော့ဆက်ဆက်ဆိုတယ်ညတော့ရောက်ဖို့ရောက်မယ်မ
ြေ။ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA နဲ့အတူတခြားပူးပေါင်းလက်နက်ကိုင်အဖွဲ့တွေလည်းမြန်မာစစ်တပ်နဲ့ဖြစ်ပွားနေတဲ့တိုက်ပွဲမှာပါဝင်တဲ့အကြောင်းဒေသခံတချို့ကပြောပါတယ်ထိုင်းကုန်စီတွေနဲ့မြောက်ရီဘက်ကဆင်းသွားတဲ့ကုန်ကားတွေရောမြောက်ရီဘက်ကိုတက်သွားတဲ့ကုန်ကားတွေပါလက်နက်ကိုင်အဖွဲ့တွေကလုံခြုံရေးအရာဖြတ်တန်းသွားလာခွင့်ယာယီပိတ်ပင်ထားတဲ့အကြောင်းမြောက်ရီကလုပ်ငန်းရှင်တူက VOA ကိုပြောပါတယ
်ဟိုအခုလက်ရှိဖြစ်နေတဲ့နေရာကတော့လောကအရေးပါတဲ့နေရာပေါ့ကျွန်တော်တို့အရင်လမ်းဟောင်းကကျတော့လောကအတုံးပြုတ်ပွင့်မပေးထားဘူးလေမြောက်ရီလမ်းတစ်ကပဲသွားလာနေရတာပဲအခုတတိယဒရိုအိမ်မှာဖြစ်ခဲ့နေတာဒီကုန်စီရတဲ့အောက်ကလည်းအပေါ်တလုံးများတယ်အပေါ်ကလည်းအောက်ကိုဖြင်းလို့မရဘူးအပေါ်ကတော့ကျွန်တော်ဒီကော့ဂရိတ်မှာတော့ပိတ်ပြီးပဲ
အခုတိုက်ပွဲဖြစ်ပွားတဲ့နေရာဟာကရင်အမျိုးသားအစည်းအရုံး KNU KNLA တပ်မဟာ6ထိန်းချုပ်တဲ့နေရာဖြစ်ပါတယ်မကြာခဏဆိုသလိုဒီလမ်းပိုင်းပေါ်မှာတိုက်ပွဲတွေဖြစ်ပွားလေရှိပြီးတော့ရင်အသွာလာနဲ့ကူးတန်းရောင်းဝယ်ရေးပိတ်ဆို့ခဲ့တာတွေလည်းရှိပါတယ်ဒီကနေ့နေ့လယ်12နာရီလောက်မှာတော့ခရီးတဲ့ရင်ငယ်တွေကိုလက်နက်ကင်အဖွဲတချို့က45မိနစ်လောက်ဖြတ်တန်းခွင့်ပြုခဲ့ပြီးကုန်တင်ရင်အကြီးတွေကိုတော့ဖြတ်တန်းခွင့်ယာယီပိတ်ပင်ထားတဲ့အကြောင်းလုပ်ငန်းရှင်တချို့ကပြောပါတယ်ခင်ဗျာ
ကိုငိမ့်ချန်းပြောပြသွားတာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင်။ဗုဒ္ဓဘုညာချန် VOA မြန်မာပိုင်းအစီအစဉ်တွေကိုတင်ဆက်တဲ့အခါမှာမကြခင်မှာတော့အပစင်ကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါ။အဲ့ဒီထဲမှာတော့ဥကျော်စံတာရဲ့မြမအရေးတုံးသက်ချက်အစီအစဉ်မှာအာဆီယံအခက်အခဲမြမအချက်အတဲကိုတုံးသက်ဆွေးနွေးထားတာကိုလည်းနားဆင်ကြည့်ရှုရမှာပါ။ကျမတို့ VOA မြန်မာပိုင်းကနေဒီရုပ်တံအစီအစဉ်ကိုလည်းတင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲအထိနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာက အချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Tancom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျိုးရဖိုင်မှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ဗုဒ္ဓဘုနေ့ညာချန် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်။ဒီလူထုမိတ်ဆွေအစီအစဉ်ကိုလည်းလွတ်တက်တဲ့အာရှအသံ RFA မြန်မာနဲ့ VOA မြန်မာပိုင်းတို့ဟာ24နာရီပူးပေါင်းတင်ဆက်နေပါတယ်ရှင်။အခုကျမတို့ဒီအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်တဲ့အခါမှာဥကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်လူထုနဲ့ကျန်းမာရေးအားကစားကဏ္ဍစတာတွေကိုနားဆင်ကြည့်ရှုရမှာပါ။အဲ့ဒီထဲမှာမှပထမဦးဆုံးလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်မှာပါရှင်။ဒီတစ်ပတ်အတွက်တော့လိင်ကတဆင့်ကူးဆက်တဲ့ယောဂါတွေကိုကုသတဲ့နေရာမှာယောဂါအမြင့်ပြည့်စေဖို့နဲ့လိင်ဆက်ဆံဘက်ကနေဒီပြန်ပြီးတော့ကူးဆက်ခံရတာမျိုးတွေမဖြစ်စေဖို့အတွက်လိင်ဆက်ဆံဘက်ကိုပါစစ်ဆေးကုသမှုပြုလုပ်ပေးဖို့လိုအပ်တဲ့အကြောင်းကိုဒေါက်တာတန်းစောကပြောပြမှာပါရှင်
လိင်ဆက်ဆံရာကနေတဆင့်ကူးဆက်တဲ့ယောဂါတွေထဲမှာယောဂါအများစုကပျောက်ကင်းအောင်ကုသနိုင်တဲ့ယောဂါတွေဖြစ်နေတာပါ။ပျောက်ကင်းအောင်ကုသလို့မရတဲ့ယောဂါတွေလည်းရှိပေမဲ့ယောဂါအများစုကတော့ကုသပျောက်ကင်းနိုင်တယ်လို့အရေးပါနဲ့ကလာသားယောဂါဆံရဆရာဝန်ကြီးဖြစ်သူဒေါက်တာဦးမျိုးတန်ကအခုလို့ရှင်းပြပါရစေ
။လိင်မှုဆံကူးဆက်ယောဂါတွေကအများသောအားဖြင့်တော့ကုသလို့ပျောက်ကင်းမှုတချို့ယောဂါတွေဆိုရင်တော့လေကုသရတာကြာတာပေါ့ကြာရင်ကုရတာမျိုးရှိပါတယ်။ဥပမာဆိုလို့ရှိရင်စီးပူညောင်းကြကနိုရောဂါလိုမျိုးတော့ကလာမိုက်ဒီယာလို့ခေါ်တဲ့ကလာမိုက်ဒီယာထရဂိုမက်ဒစ်ပိုးကြောင့်ဖြစ်တဲ့ကလာကလိုင်းလို့လည်းခေါ်တာပေါ့နော်အဲ့ဒီမှာဆိုရင်ယောဂလက္ခဏာကြီးလိုက်လို့ရှိရင်ပြီထွက်တယ်ပြူအနှစ်တွေထွက်တယ်တချို့ကျတော့လည်းပြူအရည်ကြီးလေးထွက်တယ်အဲ့ဆိုလို့ရှိရင်ကနော်အော်ကလာမိုက်ဒီယာအဲ့ဒီကူဖြစ်နေတခြားပိုးတွေကြောင့်လည်းဖြစ်နိုင်တယ်ပေါ့နော်အဲ့မှာဆိုလို့ရှိရင် gram positive bacteria ရှိတယ် gram negative bacteria ရှိတယ်ဒါတွေကတော့သူရဲ့ဆေးကိုတည်တည်ချာချာကုသမယ်ဆိုလို့ရှိရင်ယောဂပျောက်ကင်းနိုင်တယ်ယောဂလောကပျောက်ကင်းနိုင်တယ်နောက်တချို့ယောဂတွေကယောဂပျောက်ဖို့ကြာတာရှိတယ်ဥပမာဆိုလို့ရှိရင်လိင်မှုဆိုင်ကူးဆက်ယောဂတွေမှာ HIV ကူးဆက်ရတာဒါ HIV ပိုးကူးဆက်ခံထားလို့ရှိရင်သူကချက်ချင်းမပျောက်နိုင်နှစ်ရှည်လာမြဆရာတို့ကအမြဲတမ်းဆေးအကြိုက်ကူးရတယ်နောက်တစ်ခုက Hepatitis B ရော Hepatitis C ရောဒါတွေကလည်းလိင်ကူးဆက်ကူးဆက်ယောဂါတွေထဲမှာပါတယ်သူတို့ကလည်းကုသရတာကြာတယ်ပေါ့
လိင်ကတဆင့်ကူးဆက်တဲ့ယောဂါတွေကိုကုသတဲ့နေရာမှာယောဂဝေဒနာရှင်ကိုတာမကသူ့ရဲ့လိင်ဆက်ဆံဘက်ကိုပါအတူတကွကုသပေးဖို့လိုအပ်တာပါလိင်ဆက်ဆံဘက်ကနှစ်သိမ့်ဆွေးနွေးပညာပေးပြီးလိုအပ်ရင်ကုသမှုပြုလုပ်ပေးဖို့လိုတယ်လို့ဒေါက်တာဦးမျိုးတန်းကရှင်းပြပါတယ
်ဒါပေမဲ့တချို့ယောဂါတွေကကုသလို့လွယ်ကူတယ်ပျောက်ခင်းတယ်ဆိုပေမဲ့ကုသတဲ့နည်းညာမှာဆရာတော်ကဆေးတစ်ခုပေးလိုက်တယ်ပေးပြီးတော့တောက်ယုံနဲ့ဒီယောဂကုသမှုကပြီးပြီးတော့ညာတော့ပြင်ပါရီလောက်ရတယ်ဆိုတော့ကောင်ဆယ်လင်းပေါ့နှစ်သိမ့်ဆွေးနွေးပညာပေးတာတွေလောက်ရတယ်။နောက်ဟက် education ကျမ်းမာရေးပညာပေးတာတွေလောက်ရတယ်။နောက်တစ်ခုကအဲ့ဒါတွေလုံနိုင်ဖို့အတွက်ဆိုလို့ရှိရင်ဒီလိင်မှုဆိုင်ကုသယောဂဆိုတာ sexual partner ရှိတယ်။ partner မှာဒီကုသယောဂရှိနေတဲ့ခြံတော့သူ့ကိုအဲ့တော့ကုသတဲ့နေရာမှာအိမ်တော်ဖက်ရှိတယ် merit couple တွေပါဆိုလို့ရှိရင်အိမ်တော်ရှင်တယောက်ကိုကုယုံလည်းမရသူ့ရဲ့အိမ်တော်ဖက်ကိုပါ sexual partner ကိုပါကုမရတချို့ကြတဲ့အိမ်ချောင်မကြသေးဘဲနဲ့ဟို living together နေလို့ sexual exposure ရှိလို့ဆိုလို့ရှိရင်လည်းသူ့ရဲ့ partner တွေပါ notify လို့ပေါ့နော်သူ့ကိုရှာဖွေပြီးတော့ကုသ counseling လုပ်ရအဲ့ဒါမှလည်းဒီယောဂကုသမှုကထိရောက်အောင်မြင်နိုင်တယ်ပေါ့
ကုသပျောက်ကင်းနိုင်တဲ့လိင်ကတဆင့်ကုဆက်တဲ့ယောဂါတွေဟာလူနာတချို့မှာတော့ယောဂါလက္ခဏာပြန်ပြတာမျိုးကြုံရလေးရှိပါတယ်။ဒီလိုအချိန်နဲ့ကြုံရပြီဆိုရင်နောက်တစ်ချိန်ပြန်ကုဆက်ခံရတာလားဒါမှမဟုတ်ပထမအချိန်ကုသကလေးကမပျောက်ကင်းသေးတာလားဆေးရင်ပန်းနေတာလားဆိုတာတွေကိုသုံးသပ်ဖို့လိုတယ်လို့ဒေါက်တာဦးမျိုးတန်းကအခုလိုပြောပါရစေ။
အဲ့တော့ဆရာတို့အနေနဲ့ပြန်ချိလိုက်လို့ရှိရင်တချို့ယောဂါတွေကပြန်ဖြစ်တယ်ဆိုတော့ပြန်ဖြစ်တယ်ဆိုတဲ့နေရာမှာပြန်ချိလိုက်ရင်သူကနှစ်မျိုးဖြစ်နိုင်တော့တစ်ခုကတော့ ဒီယောဂပိုးကုသလို့မပြောက်သေးတာလားဒါမှမဟုတ်ရှင်ကုသလို့ပျောက်ပြီးသားဒါပြန်ပြီးတော့ကုသခံရတာ reinfection ပေါ့ reinfection သူကအမျိုးသားကိုကုတယ်သူကတော့ပျောက်သွားတယ်ဒါပေမဲ့အမျိုးသမီးမှကုသခံရတယ်မသိလိုက်ဘူးအမျိုးသမီးနဲ့ပြန်နေတဲ့ခါမှာသူကပြန်ပြီးတော့ကုသခံအဲ့တော့ reinfection လားနောက်ပြီးတော့တချို့ကျတော့ resistant ပေါ့ဆေးမတိုးတာလားဆိုတော့ကွဲပြားအောင်ဒီဒါတွေကိုအစကနေကရှင်းရှင်းလင်းလင်းသိဖို့ဆိုရင်ဆေးကုတဲ့နေရာမှာဆရာတို့ counseling consultation partner notification ဆိုတဲ့အဆင့်နေပဲစိတ်ရှည်လဲရှည်နေတိတ်ချာရှင်းပြရရှင်းပြရတဲ့အပြင်ဒီကာယကံရှင်ကိုယ်တိုင်ကလည်းသူတို့ရဲ့လိမ်မှုဆိုင်ရာကိစ္စတွေမှာပွန့်ပွန့်လင်းလင်းဆရာဝန်နဲ့တိုင်ပင်ဆွေးနွေးဖို့လိုတာပေါ့အဲ့လိုတိုင်ပင်ဆွေးနွေးမှလည်းကုသရတဲ့နေရာမှာပို့ပြီးတော့ထိရောက်အောင်မြင်တဲ့ကုသလို့ပြောတယ်
လင်္ကာတစ်ဆင့်ကုဆက်တဲ့ယောဂတွေကိုကုသတဲ့နေရာမှာယောဂအမြင့်ပြည့်စေဖို့နဲ့လေးဆက်ဆက်မက်ကနေပြန်လဲကုဆက်ခံရတာမျိုးတွေမဖြစ်စေဖို့အတွက်လေးဆက်ဆက်မက်ကပါဆစ်ဆေးကုသမှုပြုလုပ်ပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒါကတော့ဒေါက်တာတန်ဆောအပတ်စဉ်တင်ဆက်နေတဲ့လူထုနဲ့ကျမကြီးအစီအစဉ်ပါရှင်အခုတော့ဥကြောဇန္တာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါဒေတာတစ်ခုလုံးကိုရိုက်ခတ်လာနေတဲ့မြမပြဿနာကိုအာဆီယံကင်တွင်ရခတ်နေချိန်မှာမြမကိုအာဆီယံကထုတ်ပယ်ပြစ်နိုင်သလားဒိုတီမဟုတ်မြမကပဲနှုတ်ထွက်နိုင်သလားအာဆီယံနဲ့မြမတီချာကင်းကင်းရှင်းရှင်းနေဖို့ဆိုတာကောဖြစ်နိုင်ပါသလားမြမအရေးသုံးသက်သူ ISP မြန်မာမြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလေ့လာရေးအဖွဲ့ညွှန်ကြားရေးမှူးဥအောင်သူငိမ့်နဲ့ဥကျော်စန္ဒာတို့သုံးသက်ဆွေးနွေးထားပါတယ်ရှင
်ဥအောင်သူငိမ့်ခင်ဗျာကျွန်တော်ဒီကနေ့ဆွေးနွေးချင်တာကတော့မြန်မာနဲ့အာဆီယံအကြားဖြစ်နေတဲ့ပြဿနာပါပဲတကယ်တော့ကျွန်တော်ပထမစဉ်းစားတာကတော့မြန်မာဟာအာဆီယံကနှုတ်ထွက်မလားဆိုပြီးတော့စဉ်းစားပါတယ်ဒါပေမဲ့လည်းအာဆီယံထဲမှာလည်းပဲမြန်မာကိုထုတ်ပြစ်ခြင်းနဲ့အစိပ်ပိုင်းတချို့ရှိနေတယ်တော့ကျွန်တော်မေ့တဲ့မိကွန်းဟာမြန်မာဟာအာဆီယံကနှုတ်ထွက်မလားဆိုတာတဲ့မြန်မာနဲ့အာဆီယံဦးစားကွဲတော့မလားဆိုတဲ့သဘောမျိုးဖြစ်ပါတယ်ဒါပေမဲ့ပထမဆုံးကတော့မြန်မာဟာအာဆီယံကနှုတ်ထွက်မယ်ဆိုတဲ့သတင်းအနှံတချို့လည်းမြန်မာပြည်တွင်းကနေကြားနေရပါတယ်ဆိုတော့အဲ့ဒီဟာဘယ်လောက်ဖြစ်နိုင်တယ်လဲတကယ်ကထွက်နိုင်ကြဆိုတာပထမဆုံးပြောပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်မြင်တာတော့သဘောထားတင်းမာတဲ့သူတွေလည်းရှိပါတယ်အထူးသဖြင့်တော့နိုင်ငံသားကြီးဝန်ကြီးဌာနအပိုင်းကသဘောထားတင်းမာတဲ့သူတွေရှိတယ်နောက်တစ်ခါတချို့အကြံပေးနေတဲ့သူတွေလည်းရှိတယ်သူတို့ကကုလသမဂ္ဂနဲ့ပတ်သက်လို့လည်းတင်းနေမှမှဆောင်းပါးတွေရေးကြတာတွေရှိတယ်အဲ့ဒါအပြင်မှာနောက်တစ်ခါအခုအင်ဒိုနီးရှားကအာဆီယံလက်ရာဥက္ကဋ္ဌဖြစ်လာရင် PR တွေပေးလာရင်နှုတ်ထွက်ဖို့ဆိုတဲ့အသံမျိုးတွေလည်းဖြစ်တယ်ဖြစ်တော့ကျွန်တော်မြင်တာတော့ဟိုဒီအာဆီယံကဘလောက်ပဲအရေးပါသည်ဖြစ်စီမပါသည်ဖြစ်စီပေါ့ကျွန်တော်တို့ရဲ့ဒေသဆိုင်ရာအဖွဲ့ကြီးဖြစ်တော့နှုတ်မထွက်သင့်ဘူးလို့ထင်ပါတယ်နောက်တစ်ခုကကျတော့အခုလောလောဆယ်ကမ်ဘောဒီးယားကပို့ပြီးတော့စာနာမှုပေးနိုင်တယ်ပို့နားလည်နိုင်တယ်လို့ယူဆတဲ့အချိန်မှာကမ်ဘောဒီးယားလက်ရှိဥက္ကဋ္ဌဖြစ်နေတဲ့အချိန်မှာအခွင့်အောင်းယူသင့်တယ်လို့လည်းထင်ပါတယ်ခင်ဗျအ
ာဆီယံပေါ်မှာသဘောထားယူဆနှစ်မျိုးဖြစ်နေပါပေါ့အဲ့ဒါဘယ်ဘက်ကအားသာနိုင်ထင်ပါလဲ
ကျွန်တော်ကတော့မြင်တာကဟို realist ပေါ့နော်လက်တွေ့ကြတဲ့အုပ်စုကပဲအနိုင်ရမယ်လို့ထင်ပါတယ်ကျွန်တော်တို့ဟိုဒေသဆိုင်ရာကိစ္စတွေလည်းပြစ်ပယ်လို့မရနိုင်ပါဘူးနောက်တစ်ခုကအာဆီယံကကျွန်တော်တို့အသုံးမချဘူးဆိုရင်တော့မှကမ္ဘာကြီးကိုဆက်ဆံမှုနောက်ထပ်တကားပေါ့ဗောဒါပေမဲ့လက်တွေ့အနေထားမှာတော့ဒီစစ်ကောင်စီဥက္ကဋ္ဌကအစည်းအဝေးတွေတက်ခွင့်မရဘူးဗောဆိုတော့ကျန်တဲ့ဝန်ကြီးတွေကတော့သူတို့သက်ဆိုင်ရာအစည်းအဝေးတွေသွားနေကြပါတယ်ဆိုတော့ကျွန်တော်မြင်တာကတော့လက်ရှိပူပေါင်းဆက်ဆံရေးအခြေအနေကိုဆက်ထားတာပဲကောင်းတယ်လို့ထင်ပါတယ်
မြန်မာစစ်တပ်ကတခါတုန်းကလည်းပဲစေအုပ်ချုပ်ရေးကာလတုန်းကလည်းပဲနှစ်ပေါင်းများစွာအာဆီယံထဲမှာမဝင်ပဲနေခဲ့တာပဲ98မှကြာစားတော့မှဝင်တယ်အဲ့မှာလည်းပဲအာဆီယံဘက်ကလက်ခံတာကလည်းအဓိကစဉ်းစားချက်တစ်ခုပေါ့လေသူတို့ကလက်မခံရင်တရုတ်ရင်ခွင်ထဲကိုပိုရောက်သွားမယ်ဆိုတော့စဉ်းစားချက်နဲ့မြန်မာကိုအာဆီယံထဲမှာဆွဲထည့်ထားဖို့လိုတယ်လို့တွေးခဲ့ကြတယ်လို့တချို့တွေးရပါတယ်ဆိုတော့အခုကမြန်မာနိုင်ငံဟာအာဆီယံကနှုတ်ထွက်မယ်ဆိုရင်သူကတရုတ်ဘက်ကိုပိုရောက်သွားနိုင်လားတရုတ်ကိုပိုအကူနိုင်လို့လားဥက္ကမအာဆီယံထွေးအောင်သူကနိုင်ငံတကာအချင်းချင်းမှာဟု
တ်ကဲ့အခုချိန်မှာတော့ကြည့်ရတာလေးဟိုတရုတ်ထက်စာရင်ရုရှားနဲ့ပိုပြီးတော့ဆက်ဆံရေးနှီးစင်တဲ့ပုံမျိုးတော့ဖြစ်တယ်ကျွန်တော်ထင်ပါတယ် เนาะโอ้อาเซียนแบบไปกูจีไอ้ขาจ้ะเนาะอาเซียนมาเราโหคอมมูนิตี้รู้ขอได้อไซวงนี่ရှိပါတယ်อีโคโนมิกคอมมูนิตี้แล้วตะคาเราဒီ security community နောက်တစ်ခါ social ပေါ့စသဖြင့်ရှိတဲ့ခါကျတော့အဲ့ဒီအစည်းအဝေးတွေမှာတော့အခုချိန်ထိတက်တက်ကြွကြွလှုပ်ရှားနေတော့တွေ့ပါတယ်။ဒါပေမဲ့နောက်တစ်ခါ RCEP လို့ခေါ်တဲ့ကျွန်တော်တို့စီးပွားရေးဆိုင်ရာဒီပူးပေါင်းဆောင်ရွက်မှုပေါ့နော်ဒါတွေလည်းရှိတဲ့ခါကျတော့ကျွန်တော်မြင်တဲ့တုတ်ထွက်မယ်ဆိုရင်ကျွန်တော်တို့အခွင့်အရေးနင့်နာစရာတွေအများကြီးအကြောင်းရှိတယ်လို့ထင်ပါတယ
်။ဆိုနှုတ်မထွက်ရင်မြန်မာက ASEAN ရဲ့ဖြစ်စီကျင်တာကိုလုံးဝလက်မခံဘူးခေါင်းမာမာနဲ့တင်းခံနေရဲဆိုတော့ဘယ်လိုဆက်သွားကြမလဲ ASEAN ဘက်ကဘယ်လိုစဉ်းစားလာမလဲဤရော
ASEAN ကိုနိုင်ကလည်း never united ပေါ့နော်ဘယ်ခါကမှစီးလုံးညီညွတ်မှုမရှိပါဘူးဆိုတော့အဲ့တော့ ASEAN နဲ့မှဟိုမြန်မာကိုနဲ့သင်းမြတ်ပြီးတော့ပူးပေါင်းလုပ်ချင်တဲ့အုပ်စုတွေရှိပါတယ်ကမ်ဘောဒီးယားတို့ထိုင်းတို့ဗီယက်နမ်တို့ကဒီထဲပါပါလိမ့်မယ်အဲ့သဘောထားအတင်းမာတာအဓိကအဖြစ်တော့မလေးရှားကပါတယ်စင်ကာပူလည်းတခါလေဝေဘာနာတွေရှိပါတယ်အင်ဒိုနီးရှားလည်းဟိုသေချာတော့မပြောနိုင်ဘူးခင်ဗျအဲ့တော့အဲ့လိုအနေထားမှာဒီအာဆီယံနဲ့မှာဟိုကမြန်မာကိုဘယ်လိုလုပ်ရမလဲဆိုတာနှိမ့်နိုင်လို့မရတဲ့အခြေအနေမျိုးရှိပါတယ်အဲ့တော့နောက်တစ်ခါပြဿနာကလည်းဒီအမေရိကန်ပေါ့နော်အမေရိကန်ကဒီအာဆီယံကိုအဆုံးချပြီးတော့ဘာခေါ်မလဲမြန်မာကိုဖိအားပေးလာတဲ့ဆိုင်သူကတရုတ်ကိုပို့ပြီးတော့ geopolitics ပေါ့ကျွန်တော်တို့ပထဝီနိုင်ငံကြီးကစားတဲ့သဘောမျိုးပါတော့အာဆီယံနဲ့မှာလည်းဘယ်တော့မှဟိုကျွန်တော်တို့ညီညွတ်တဲ့သဘောထားမျိုးရလာဖို့ကခက်တယ်လို့ထင်ပါတယ်ခင်ဗျအဲ့တော့ကျွန်တော်မြင်တော့ဒီတိုင်းပဲဆက်သွားနေအောင်လို့ထင်ပါတယ
်အချို့ကသုံးသပ်ကြတယ်တလောရုံကပဲပမခစီတီနန်ရေးတာဆောင်မတစ်ခုကိုကျွန်တော်ဖတ်ရတယ်အာဆီယံဟာအရင်ကအာဆီယံမျိုးမဟုတ်တော့ဘူးခုနပြောတဲ့ community လည်းပဲအားလုံးညီညွတ်တဲ့ community ဖြစ်ဖို့ဆိုတာမဖြစ်နိုင်တော့ဘူးမြန်မာကိစ္စမှာလည်းသူတို့ပြဿနာသဘောထားကွဲကြတယ်။နောက်တော့ယူကရိန်းကိစ္စမှာလည်းပဲသူတို့သဘောထားကွဲကြတယ်။အဲ့လိုသဘောထားကွဲတဲ့ကိစ္စတွေအများကြီးရှိလာတော့အာဆီယံကိုနှိုက်ကြလည်းပဲလို့တပေါင်းတစ်စုရဲ့လှုပ်ဖို့ဆိုတာတဲ့အုပ်စုလိုက်သူစံနာနဲ့သူလုံးကဖြစ်မယ်။ဒါမှမဟုတ်ရင်အာဆီယံဟာပြဿနာတစ်ခုထဲမှာထစ်နေပြီးတော့ရှေ့မတွေ့နိုင်ပဲဖြစ်မယ်လို့လည်းသုံးသပ်ပါတယ်။အဲ့ဒီဟာကွန်ဆူလင်းဖမ်းမိမယ်ထင်တယ်။ဘယ်လိုသဘောပါလဲသ
ူ။ဟုတ်ပါတယ်ဟိုသူဆွေးနွေးတဲ့အချက်ကတော့ကျွန်တော်ထင်တာမှန်မယ်လို့ထင်ပါတယ်ဒီနေ့ဟိုကဘာခင်းချင်းမှာလည်းကျွန်တော်တို့ပထဝီနိုင်ငံရေးတင်းမှမှုတွေရှိရဲတခြားအခြေအနေတွေမှာဖြစ်တော့အာဆီယံနဲ့မှာလည်းဒီကိစ္စတွေပေါ်မှာအမြဲတမ်းသဘောထားတည်ညီရဲရဖို့ခက်ပါတယ
်နောက်တစ်ခုကမြန်မာနိုင်ငံရဲ့နိုင်ငံသားရေးဝါရပေါ်လေဟိုဘိုးချုပ်နေဝင်အနာသိမ့်ပြီးကြတာတိုင်းပြည်ဟာ isolation ပေါ့နိုင်ငံတကာနဲ့ဝင်ဆက်ဘုသူအများကြီးဆောင်ကျင်ခဲ့တယ်ဘမ်လိုက်ဝါရကိုတိတိကျကျကျင့်သုံးခဲ့တယ်သူတို့ဟာလွလွလလသိနေကျင်တယ်ဘမ်လိုက်ကတော့နှုတ်ထွက်ခဲ့တာပဲဘမ်လိုက်အဖွဲ့ဟာနည်းနည်းတစ်ဖက်ရင်းသွားပြီဆိုပြီးတော့ကျူဘာမှာလုတဲ့အချိန်မှာနှုတ်ထွက်ခဲ့တဲ့ထင်ပါတယ်ဆိုတော့အခုနောက်ပိုင်း68မတိုင်ခင်ပတ်ဝန်းကျင်မှာတော့သူတို့ဟာ isolation policy နဲ့ insulation policy နိုင်ငံတကာအစိုင်းဝိုင်းကြားထဲမှာဝင်ပြီးအကာအကွယ်လိုချင်တဲ့သဘောမျိုးတွေးခဲ့ရပါတယ်ဆိုတော့အခုမြန်မာနိုင်ငံရဲ့အစီအနဆိုဆိုင်တီမှာလာတဲ့အခါကျတော့သူ့ရဲ့နိုင်ငံသားရေးဝါဒကခုန isolation ပြန်သွားမှလာတိကျအထူးကြံနေဖို့များပြန်ပြီးစဉ်းစားလာနိုင်ကြလားအဲ့ဒါလည်းကျွန်တော်တွေးမိရဲ
့ဟုတ်ကဲ့ဟိုခုနဦးကျော်ဆန်သာပြောသလိုဆိုရင်ကျွန်တော်ထင်တာတော့ insulation ပေါ့နော်ဟိုရုရှားနဲ့နှိကအောင်နေပြီးတော့အကာအကွယ်ယူခြင်းတဲ့သဘောမျိုးလည်းရှိနိုင်ပါတယ်တော့အခုဖြစ်နေတဲ့ရေနံလောင်စာအခက်အခဲနောက်တစ်ခါကျွန်တော်တို့ကြံတဲ့ PR တွေပေါ်မှာသူတို့သက်သာရသက်သာကြောင်းပေါ့နော်အဲ့တော့တရုတ်နိုင်ငံဘက်ကကြတော့လက်ရှိဒီစစ်ကောင်စီနဲ့သိမ့်နီးရဲ့အနေအထားမျိုးတော့ကျွန်တော်တို့မတွေ့ဘူးပေါ့အဲ့ဒါအဲ့လိုအနေအထားမှာတော့ကျွန်တော်မြင်တာ normalization ပေါ့ပုံမှန်ဖြစ်ရေးကိုပြန်သွားတင်တယ်လို့ထင်ပါတယ်ဦးသိစိတ်ကာလာတော့ကလည်းသူတို့အစိုးရတက်လာပြီးတဲ့နောက်မှာ normalization ဆိုပြီးတော့အနောက်နိုင်ငံတွေနဲ့ပြည်လည်အောင်လုပ်တဲ့ကိစ္စတွေဆိုတော့ဒါတွေကကျွန်တော်ထင်တယ်ဟိုကျွန်တော်တို့နိုင်ငံရဲ့အနာဂတ်ရောစီးပွားရေးရောကျန်တဲ့အကျိုးစီးပွားတွေအတွက်ပါအရေးကြီးတယ်လို့ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်ဖြစ်သင့်တာတွေပေါ့တကယ်တော့လက်တွေ့မှာရောတကယ်ရှိတွေ့နိုင်ရမလားဤတော့အာဆီယံကရောအလျှော့ပေးမလားသူတို့ရဲ့မူငါချက်တဲ့ဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်တောင်းတဲ့စစ်ကောင်စီဘက်ကအရင်စွိမယ်ထင်ပါတယ်ဆိုတော့အဲ့ဒါကိုလိုက်လျောမလားနောက်စစ်ကောင်စီကမကြခင်လှုပ်လာမယ်ဆိုတော့ရွေးကောက်ပွဲကိုရောအာဆီယံကအစီအမပြုထောက်ခံပါမလားအဲ့ဒါလည်းစဉ်းစားကြရရှိတယ်တကယ်လို့အဲ့ဒီဟာတွေကိုလက်မခံခဲ့ဘူးဆိုရင်တော့ဘယ်လိုရှေ့တိုးကြမလဲကြီးတော့
ကျွန်တော်ထင်တာပေါ့နော်ကျွန်တော်ထင်တာကအာဆီယံကလက်ရှိ consensus ငါးချက်ကိုပြန်ပြီးတော့ revise လုပ်တာမျိုးပြန်ပြီးပြန်လဲပြင်ဆင်ချော့တာမျိုးပေါ့ဒါမျိုးလည်းဖြစ်နိုင်တယ်ထင်ပါတယ်ဆိုတော့တစ်ဖက်မှာကျတော့လေဒေါ်ဆန်းစုကြည်နဲ့အခုချိန်မှာဒီကမ္ဘောဒီးယားဝန်ကြီးချုပ် ည်းပြီးတွေ့လို့ရှိရင်ဒါကကျွန်တော်ထင်တယ်အခွင့်ကောင်းလို့ထင်တယ်။နော်ဒေါက်ဆန်းစုကြည်ရဲ့ကတ်ကအခုချိန်ကြီးကအရေးပါနေတယ်လို့ယူဆပါတယ်။နောက်တစ်ခုကကျတော့ဒီလိုပြီးတွေ့ခြင်းအဖြစ်တစ်ဖက်မှာနိုင်ငံတကာဖိအားတွေရော့သွားနိုင်တယ်လို့တစ်ဖက်မှာလည်းကျွန်တော်တို့လာမယ့်ရွေးကောက်ပွဲကိစ္စကိုထောက်ခံမှုအခြေအနေတွေကအများကြီးဖြစ်လာနိုင်တယ်။
ဆိုအာဆီယံဖက်ကရောဘာလျှော့ပေးနိုင်မလဲ။ပြန်ကကင်မိုရီးယားပေါ့အခုသူကတော့အစကတည်းကသူကိုနိုင်ကလည်းပဲတိတ်မထူးဘူးလို့လူတွေကပြောနေကြတော့သူကတော့ဖြစ်နိုင်တယ်ပေါ့လေ။စစ်ကောင်စီကသူတို့လက်ခံနေတဲ့သင်းမြောင်သူတို့နီမျိုးစွန်းစူးစမ်းခြင်းဒါပေမဲ့အင်ဒိုနီးရှားဥက္ကဋ္ဌဖြစ်လာတဲ့အခါမှာအဲ့ဒီသဘောမျိုးထားနိုင်မှာမလား
။ဟိုကျွန်တော်မြင်တာတော့အာဆီယံဘက်ကအပြုတ်သဘောနဲ့ဟိုချင်းကတ်တဲ့ပုံစံမျိုးတွေလည်းပြန်ပြီးတော့ဟိုစဉ်းစားကောင်းစဉ်းစားလာနိုင်မှာ။နောက်တစ်ခုကအင်ဒိုနီးရှားဥက္ကဋ္ဌဖြစ်လို့ရှိရင်ဘယ်လိုပိုဇီရှင်မျိုးယူမယ်ပေါ့နော်ဘယ်လိုယက်တီချက်မျိုးလုပ်မယ်ဆိုတာတော့ပြောဖို့ခက်သေးတဲ့အနေထားပါပဲဆိုတော့အဲ့တော့ကျွန်တော်မြင်တာတော့ဒေသတွင်းမှာကျွန်တော်တို့နိုင်ငံအခြေအနေကတော့ a lost cause ပေါ့နော်နိုင်ငံတွေတော်တော်များများကဟိုစိတ်ပြက်လက်ပြက်အနေထားလည်းရှိပါတယ်တော့တစ်ဖက်မှာကျတော့လည်းဟိုမဖြစ်သာလို့ဆက်ဆံနေရတဲ့ပုံစံမျိုးလည်းရှိပါတယ်ဆိုတော့ဒီလိုပဲအကျတင်းနဲ့ဆက်သွားမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆိုတကယ်လို့အဆိုးဆုံးဖြစ်လာပြီးမြန်မာနိုင်ငံဟာအာဆီယံပြင်ပကိုကြောက်သွားတဲ့ဆိုသည့်တိုင်အာဆီယံနိုင်ငံတွေဟာမြန်မာနဲ့တိတိကျကျဆက်ဆံမှုမလုပ်ခနဲ့ဘယ်ဖြစ်မလဲမြန်မာနိုင်ငံရဲ့ပြဿနာကဒေသကိုရိုက်ခတ်နေတာတို့ဘာလို့အများကြီးပေါ်နေတခါစီးပွားရေးကိစ္စအဲ့လိုကိစ္စတွေရှိနေတော့အာဆီယံကနဲ့မြန်မာနဲ့လုံးဝမခေါ်မပြောနေလို့ဖြစ်ပါမလားဗျာတကယ်လို့အာဆီယံအဖွဲ့ဝင်မဟုတ်သည့်တိုင်အောင်နောက်ဆုံးအဆိုးဆုံးစဉ်းစားကြည့်ရပါလိမ့်ဘယ်လိုဆက်သွားနိုင်မလဲ
ဟုတ်ကဲ့ဟုတ်ကဲ့အကျွန်တော်မြင်တာတော့အာဆီယံကမြန်မာကိုထုတ်ပြဖို့ဆိုတာတော်တော်မဖြစ်နိုင်ပါဘူး။နော်မြန်မာဘက်ကနှုတ်ထွက်တယ်ဆိုရင်တော့အတော်မိုက်မဲရကြတဲ့လောက်ရပဲဖြစ်ပါလိမ့်မယ်။နော်တကယ်လို့အရှိုးဆုံးအချိန်တွေဖြစ်ခဲ့တော့မှကျွန်တော်တို့ကဟိုနိုင်ငံတကာနဲ့ဆက်ဆံရေးလိုပါတယ်။တကားပိတ်ပြီးတော့ဒီ isolation နေလို့မရပါဘူး။ဆိုတော့ဒီကြားထဲမှာတချို့ပူးပေါင်းဆောင်ရွက်မှုတွေရှိတယ် GMS တို့ကျွန်တော်တို့လမ်းချမ်းမဲခေါင်ပူးပေါင်းဆောင်ရွက်ရေးကိစ္စတွေရှိပါတယ်။ဒါပေမဲ့ဒါကလည်းကျွန်တော်ထင်တယ်လုံလောက်တဲ့ကိစ္စမဟုတ်ဘူးလို့ထင်ပါတယ
်။ဟုတ်ကဲ့ကျွန်တော်အခုဖြည့်ဆွဲမေးချင်တာကအခု
လိုချ
က်ပါ NUG ကိုအလေးနဲ့ထားဆက်ဆံနေတဲ့အာဆီယံနိုင်ငံတွေသဘောထားတွေ့ရပါတယ်ဆိုတော့ ICJ ကိစ္စမှာလည်းပဲမြန်မာနိုင်ငံကိုကိုးစားပြုဖို့ကိစ္စစစ်ကောင်စီနဲ့အပြိုင် NUG ကလည်းကြိုးစားခဲ့တာတွေ့ရပါတယ်ဆိုတော့အခုအာဆီယံနဲ့စစ်ကောင်စီဆက်ဆံရေးမပြေလည်တဲ့အခါမှာတော့ NUG ရဲ့အခန့်ကဏ္ဍဘယ်လိုဖြစ်လာနိုင်လဲထင်ပါလဲ
လက်ရှိအနေထားတော့ဟိုကျွန်တော်ပြောဖို့ခက်ပါတယ်ဒါပေမဲ့ဟိုလက်ရှိနေထားထိကတော့ဒီ NUG ကို alternative for အခြားရွေးချယ်စရာအစားထိုးစရာအစိုးရတရားလို့ကျွန်တော်ထင်တယ်မြင်လာတော့အားနည်းသေးတယ
်ဒါကတော့ဥကြောဇန်သားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါအခုဆက်ပြီးတော့ထုတ်လင့်မယ့်အားကစားကဏ္ဍမှာတော့ပြင်သစ်ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုရွှေဘောလုံးချီးမြှင့်ပွဲအခမ်းအနားနဲ့2023ခုနှစ်အာရှဖလားဘောလုံးပွဲအတွက်အင်ရှင်အသစ်ကိုရွေးချယ်လိုက်တဲ့အကြောင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြမှာပါရှင
်2022ခုနှစ်အတွက်ဘလန်ဒေါ်ရွှေဘောလုံးစုဘူးတော့ပြင်သစ်နဲ့ရီယယ်မက်ဒရစ်တိုက်စစ်မှုကရွန်ဘန်ဇီမာကရရှိသွားခဲ့ပါတယ်။ပြင်သစ်ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုရွှေဘောလုံးစုချီးမြှင့်ပွဲခန်းနာကိုအော်တိုဘာ18ရက်နေ့ကပြင်သစ်နိုင်ငံပဲရစ်မြို့မှာကျင်းပခဲ့တာပါ။ဒီနေ့မှာတော့ဘန်ဇီမာကမာနေနဲ့ဒဘရိုင်းနာတို့ကိုကျော်ဖြတ်ပြီးတော့ရရှိသွားခဲ့တာဖြစ်ပြီးတော့ဒါဟာဘန်ဇီမာအတွက်တော့ရွှေဘောလုံးစုကိုပထမဆုံးအကြိမ်ရတာလည်းဖြစ်ပါတယ်။ဘန်ဇီမာဟာပြီးခဲ့တဲ့ဘောလုံးရာသီအတွက် Real Madrid အသင်းကိုဥရောပ Champions League နဲ့ Spain La Liga ဖလားနှလုံးရအောင်လှုပ်တဲ့နေရာမှာအဓိကကျတဲ့သူဖြစ်ပါတယ်။ပြီးခဲ့တဲ့ဘောလုံးရာသီအတွင်း Champions League မှာ15ဂိုးအပါဝင် Real Madrid အတွက်သူက44ဂိုးသွင်းပေးခဲ့ပြီးတော့အကောင်းဆုံးခြေစွမ်းပြနိုင်ခဲ့တာကြောင့်အခုလိုရွှေဘောလုံးစုရရှိခဲ့တာလည်းဖြစ်ပါတယ်။ဘန်ဇီမာဟာအသက်34နှစ်မှဒီစုကိုရတာကြောင့်1956ခုနှစ်ကအင်္ဂလန်ကဆာစတန်လီမက်သျူးနောက်ပိုင်းဒီစုကိုရတဲ့သူတွေထဲမှာအသက်အကြီးဆုံးဖြစ်ပါတယ
်။ Il méritait, je crois que sur la saison ou les dernières saisons qu'il vient de réaliser, il méritait cette récompense.
ဘန်ဇီမာရတဲ့မှာလေသူ့အနေနဲ့မနှစ်ကအပါဝင်ပြီးခဲ့တဲ့ဘောလုံးရာသီအနည်းငယ်အတွင်းသူကစားခဲ့တာအတွက်ဒီစုကိုရတဲ့လေလို့ကျွန်တော်ထင်ပါတယ်။ ဒါအပြင်သူကမိသားစုကိုလည်းဦးစားပေးတဲ့ဒုတိယဆိုတာတွေ့နိုင်ပြီးတော့သူ့ကိုကူညီခဲ့တဲ့သူတွေကိုလည်းကျေးဇူးမမေ့ပဲကျေးဇူးတင်ကြောင်းပြောခဲ့ပြီးဒါကတကယ်ကိုကောင်းပါတယ်
။မင်းမကုလို့ရွှေဘော်လုံးစုရတာနဲ့ပတ်သက်ပြီးတော့စောကဖော်လိုဂျာနယ်အက်ဒီတာချုပ်ကိုကျော်ကျော်မျိုးရံကတော့
2023ဘော်လုံးရပြီကဘာကောင်းဆုံးစုဘယ်လိုလဲစုကိုရီယယ်တိုက်စံဘန်ဇီမာစကူရရှိတော့ထိုက်တဲ့နာစကူရရှိတော့လို့ကျွန်တော်ထင်တယ်အသက်34နှစ်အရွယ်မှာ44ကိုတရာဒီလုံး44ကိုသွင်းနိုင်တယ်ဆိုတဲ့ခြေစွမ်းမျိုးကအဲရှားပါသလိုဘန်ဇီမာရဲ့တင်းကျတဲ့ရာဒီသွင်းကိုးရာရီယယ်မက်ဒရစ်လာလီဂါနဲ့ချန်ပီယံလိဖလားရရှိဖို့အတွက်များကြီးတော့ကိုပြုခဲ့ပါတယ်။ဒါကြောင့်ကျွန်တော်ကတော့ဟိုဒီစုနဲ့အထိုက်အတန်ဆုံးကဘန်ဇီးမားလို့ပဲထင်ပါတယ
်။မျိုးသမီးတွေဘက်မှာတော့စပိန်နဲ့ဘာစလိုနာတိုက်စင်မှုအလက်ဆေးယားပူတဲလက်စ်ကရသွားခဲ့ပြီးတော့ဒါဟာပူတဲလက်စ်အတွက်တော့ဘယ်လွန်ဒေါ်စုကိုနည်းနည်းစလိုက်ရရှိတာလည်းဖြစ်ပါတယ်။အင်္ဂလန်နဲ့အာစနယ်တိုက်စင်မှုဘက်မီကဒုတိယနဲ့ဩစတြေးလျနဲ့ချယ်ဆီတိုက်စင်မှုဆမ်ကာရိုကဒီနှစ်မှာတတိယရခဲ့ကြပါတယ်။အခုနှစ်အတွက်အကောင်းဆုံးလူငယ်ကစားသမားဆုကိုတော့ဘာစလိုနာနဲ့စပိန်ကွင်းလယ်လူဂါဘီကရသွားပြီးတော့အကောင်းဆုံးကိုသမားဆုရာရှင်ဆုကိုတော့ရီယယ်မက်ဒရစ်ကိုသမားတီဘိုကိုထရောကရသွားခဲ့ပါတယ်။အကောင်းဆုံးရှည်တန်းတိုက်စစ်မှုဆုဂတ်မူလာဆုကိုတော့ပြီးခဲ့တဲ့ဘောလုံးရာသီမှာဘိုင်မြူနစ်နဲ့ပိုလန်အတွက်58ဂိုးသွင်းပေးခဲ့ပြီးတော့အခုလောလောဆယ်ဘာစလိုနာမှာကစားနေတဲ့ဘိုင်တိုက်စစ်မှုဟောင်းရောဘတ်လေဗန်နော့စကီကရသွားပါတယ်။ဒါပြစီနီကောတိုက်စင်မှုမာနေကတော့သူ့ရဲ့လူမှုရေးပရိဒါလုပ်ငန်းတွေအတွက်ဒီနေ့မှာပထမဆုံးချီးမြှင့်ခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာဆုဆိုခရီဒီဆုကိုရရှိသွားခဲ့ပါတယ်ဒီနေ့မှာထူးခြားတာတစ်ခုကတော့ရွှေဘော်လုံးဆုကိုလွန်ခဲ့တဲ့73ချိန်မှာ72ချိန်ရခဲ့တဲ့မက်ဆီနဲ့ရိုနောဒိုတို့နှစ်ယောက်စလုံးနောက်ဆုံးစကားတင်3ဆင်းတဲ့ကိုတယောက်မှမပါခဲ့ပဲရိုနောဒိုကတော့အဆင့်20ချိတ်ခဲ့ပြီးတော့မက်ဆီကတော့ပနာမလူ30ဆင်းတဲ့မှာကိုမပါခဲ့တာကြောင့်ထူးခြားတဲ့နှစ်တစ်နှစ်လိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာဒီဘက်ဥရောပဘက်ကဘောလုံးပွဲတွေဘက်မှာတော့စပိန်မှာတော့ El Clasico လို့ခေါ်တဲ့ Real Madrid နဲ့ Barcelona တို့တွေ့ခဲ့ကြပြီးတော့ Real Madrid အသင်းက3ဂိုးတကိုးနဲ့နိုင်ပြီးတော့အမှတ်ပေးစရာထိပ်ကိုတက်သွားခဲ့ပါတယ် Real က Benzema နဲ့ Valverde တို့နှစ်ယောက်ကပထမပိုင်းမှာ2ဂိုးသွင်းပြီးတော့ Barcelona က Ferran Torres က82မိနစ်မှာတကိုးပြန်ချေခဲ့ပေမဲ့ရီယယ်ကမိနစ်90မှာပင်နယ်တီရလို့နောက်ဆုံးမှာ3ဂိုးတကိုးနဲ့နိုင်သွားပါတယ်။ပင်နယ်တီကအငင်းပွားစရာကောင်းပေမဲ့ရီယယ်သင်ထိုက်ထိုက်တန်တန်နိုင်ခဲ့တယ်လို့ပဲပြောရမှာဖြစ်ပါတယ်။ရီယယ်နီးပြအန်ချယ်လော့တီကတော့ဒီပွဲရဲ့အဓိကအဆုံးဖြတ်ကပထမပိုင်းဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
်။ Yo creo que hemos sido la llave del partido ha sido la primera parte donde hemos sido mejores, más contundente, más efectivo.
ဒီပွဲရဲ့အဓိကအဆုံးဖြတ်ကပထမပိုင်းလို့ထင်ပါတယ်။အဲ့ဒီမှာကျွန်တော်တို့ထိထိရောက်ရောက်နဲ့ကောင်းကောင်းကစားနိုင်ခဲ့ပါတယ်သူတို့ကကျွန်တော်တို့ကိုဖိပြီးဘောလုံးကကျွန်တော်တို့ဘက်အချမ်းရောက်တဲ့အခါတွေမှာလည်းတသင်းလုံးစုစုစည်းစည်းနဲ့ကစားနိုင်ခဲ့လို့ကျွန်တော်တို့ခန်းစစ်ကောင်းကောင်းကစားနိုင်ခဲ့ပါတယ
် Bien, me preocupa donc que no me ha estado al nuestro nivel.
ဘာလို့နာနေပြာရှာဗီကတော့သူတို့ပုံမှန်ခြေစမ်းမှုမရတဲ့အပေါ်မှာစိုးရိမ်ပြီးကြောင်းပထမဂိုးမျိုးမပေးရသင့်ပဲဖောင်းဖြစ်အောင်လုပ်ခဲ့တဲ့ကြောင်းနဲ့ Real Champion တိုက်စစ်တွေကကိုရသွားတာဖြစ်ပြီးတော့ဒီပွဲရှုံးတဲ့အတွက်စိတ်ပြတ်တယ်လို့ပြောလိုက်ပါတယ်အင်္ဂလန်ပရီးမီးယားလိဂ်ဖတ်မှာတော့ဒီတစ်ပတ်မှာဒီနေ့ဘောလုံးရာသီမှာရှုံးပွဲမရှိသေးတဲ့ချန်ပီယံမန်စီးတီးအသင်းရှုံးသွားပါတယ်။တနင်္ဂနွေနေ့ကလီဗာပူးနဲ့မန်စီးတီးတို့အန်ဖီမှာကစားခဲ့ကြတာမှာလီဗာပူးကတကူးကိုမရှိနဲ့နိုင်တာကြောင့်မန်စီးတီးအသင်းဟာပထမဆုံးအချိန်ရှုံးပွဲနဲ့တွေ့သွားပါတယ်။လီဗာပူးအတွက်အနိုင်ဂိုးကိုတော့ဆာလာကသွင်းခဲ့တာပါ။ဒီပွဲမှာမန်စီးတီးကတကူးအရင်သွင်းခဲ့ပေမဲ့ VAR ကပြစ်ဒဏ်ဘောလို့သတ်မှတ်တာကြောင့်မန်စီးတီးဂိုးမရပဲမန်စီးတီးနီးပြဂွာဒီယိုလာကတော့ဒီဆုံးဖြတ်ချက်ပေါ်မှာအတော်လေးကိုဒေါသထွက်ခဲ့ပြီးတော့ဒိုင်လူကြီးကိုလည်းပြစ်တင်လိုက်ပါတယ်။ဒီတော့မန်စီးတီးအသင်းကရှုံးသွားတဲ့အချိန်မှာအာစနယ်ကလီးဒ်ယူနိုက်တက်ကိုတကိုးကိုမရှိနဲ့နိုင်လိုက်တာကြောင့်အခုဆိုရင်အာစနယ်ဟာလေးမှတ်အတာနဲ့ရထိတ်ကဦးဆောင်နေပါတယ်ခင်ဗျာ။2023ခုနှစ်အာရှဖလားဘောလုံးပွဲတွေကိုတော့ကာတာနိုင်ငံမှာကျင်းပသွားမယ်လို့အာရှဘောလုံးဖွဲ့ချုပ် AFC ကအော်တိုဘာ18ရက်နေ့ကထင်ရှားလိုက်ပါတယ်။နဂိုကတော့ဒီပြိုင်ပွဲကိုတရုတ်နိုင်ငံမှာကျင်းပဖို့ရွေးချယ်ထားတာဖြစ်ပေမဲ့တရုတ်နိုင်ငံရဲ့ကိုဗစ်လုံးဝကင်းရှင်းရေးမူဝါဒကြောင့်သူတို့ကအင်ရှင်ဖြစ်ကျင်းပခွင့်ရတာကိုစွန့်လွတ်လိုက်ပြီးတော့ပြန်ရွေးချယ်တာမှာတော့ကာတာကတောင်ကိုရီးယားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုအနိုင်ရပြီးတော့အင်ရှင်ဖြစ်ခွင့်ရသွားခဲ့တာဖြစ်ပါတယ်။တ ဒါပေမဲ့လည်းကမ္ဘာဖလားလိုပဲဒီပြိုင်ပွဲကိုလည်းအပူဓာန်ရှောင်နိုင်အောင်2023ခုနှစ်နှစ်လည်အစား2024အစောပိုင်းကိုပြောင်းပြီးတော့ကျင်းပသွားဖို့အခြေအနေလည်းရှိနေပါတယ်ခင်ဗျာ။ဘောဘောလုံးတမိုင်းမှာဘောလုံးဝဲအတွက်အဆိုးအဆုံးလူသေဆုံးမှုတွေတဲကတခုဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကလူတရာကျော်သေဆုံးတဲ့ဖြစ်ရရဲ့အဓိကအကြောင်းရင်းကတော့မျက်ရည်ပုံမှန်အောင်ဖြစ်တယ်လို့စုံစမ်းစစ်ဆေးအဖွဲ့တွေကတွေးရှိခဲ့တဲ့အကြောင်းအင်ဒိုနီးရှားလုံခြုံရေးဝန်ကြီးကအောက်တိုဘာ14ရက်နေ့မှာပြောလိုက်ပါတယ
်ဘာဟာယာန်ကဘရ်ဘာဟာယာန်အတောရာချွန်းပဒါဂတ်စီတူစကရန
်မြေရည်ယူဘုံထဲမှာတုံးထားတဲ့အစိမ့်ငွေတွေကဘယ်လောက်ပြင်းထန်တယ်လဲဆိုတာကိုအမျိုးသားသုတေသနဌာနမှာဆက်ပြီးစုံစမ်းစစ်ဆေးနေပါတယ်ဒါပေမဲ့လည်းဘလို့ရလဘဲဖြစ်ဖြစ်အခုလိုလူအများအများတည်ရတာရဲ့အဓိကအကြောင်းကတော့ရဲ့ရေယိုဘုံတုံးတာကြောင့်ဖြစ်တယ်ဆိုတာကတော့ဘလို့မှအငင်းပွားလို့မရပါဘူ
း။ဒါပြင်ဘောလုံးပွဲတွေမှာမျက်ရည်ယိုဘုံမတုံးရဘူးဆိုတာကိုအဲ့မှာတာဝန်ကျတဲ့လုံခြုံရေးတွေမသိခဲ့သလိုမျက်ရည်ယိုဘုံတွေကိုလည်းအလုံးအကျွံအသုံးပြုခဲ့တယ်လို့စုံစမ်းစစ်ဆေးအဖွဲ့ကပြောကြားခဲ့တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
။ဒါကတော့ကိုရင်နိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင် VOA မြန်မာပိုင်းကနေရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွဲတင်ဆက်နေရမှာဒီမနေ့ပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိတိုက်ရိုက်တင်ဆက်နေပါတယ်ဒီအစီအစဉ်ကိုလိုင်းတိုမီတာ25 40 51တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒီညပိုင်းမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတိုမီတာ32 51တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲအထိတိုက်ရိုက်တင်ဆက်နေပါတယ်ရှင်အခုတော့ဗုဒ္ဓဘူးညာချမ်းအစီအစဉ်အတွက်တရင်အချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဦးတင်မောင်တန်းကပြောပြမှာပါရှင
်။ရုရှားကအီရန် drone တွေကိုအသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကို American Britain နဲ့ပြည်သစ်တို့ကတောင်းဆိုထားကြပါတယ်။ပြီးခဲ့တဲ့လကရုရှားကတရားမဝင်သိမ်းသွင်းခဲ့ပြီးတဲ့နောက်ယူကရိန်းတပ်တွေကတောင်ပိုင်းနဲ့အရှေ့ဘက်ကိုထိုးစစ်ဆင်လာတဲ့အတွက်တောင်ပိုင်းခါဇန်ဒေတာမှာအလွန်ခက်ခဲတဲ့အခြေအနေကြုံနေရကြောင်းယူကရိန်းဆိုင်ရာရုရှားတပ်မှုသစ်ကပြောပါတယ်။အဓိကကြတဲ့မျိုးတွေကဒီအရက်သားတွေကိုချွေပြောင်းပေးနေကြောင်းရုရှားလှူလာတဲ့ရုရှားထိတ်ချုပ်ခါဇန်ဒေတာကရရှိတွေကဆိုပါတယ်။ရန်ကုန်တိုင်းဒေတာကြီးအင်းစိန်မြို့နယ်အင်းစိန်ဘိုးအချင်းတောင်မှာဒီကနေ့မနက်ပိုင်းဘုံပေါက်ကွဲမှုဖြစ်ပွားခဲ့တာကြောင့်ထောင်ဝင်တန်းတွေနဲ့ပါဆယ်ထုတ်လာပို့ကြတဲ့အရက်သားအနည်းဆုံး10ဦးသေဆုံးခဲ့သလို20နီးပါးဒဏ်ရာရခဲ့တဲ့အကြောင်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။အကျဉ်းတော်ပါဆယ်တုပ်လက်ခံတဲ့အစအဦးအတွင်းနဲ့အပြင်မှာပါဆယ်တုပ်တွေအတွင်းမိုင်းထက်ပေါက်ခွဲတိုက်ခိုက်ခဲ့တာလို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။အကျဉ်းတော်လုံခြုံရေးဝန်ထမ်း3ဦးနဲ့ပါဆယ်တုပ်လာပို့တဲ့အရသာအမျိုးသမီး5ဦးစုစုပေါင်း10ဦးမိုင်းစထိမှန်သေဆုံးသွားတယ်လို့တခြားထောင်ဝင်တန်းတွေနဲ့အရသာစုစုပေါင်း18ဦးနဲ့ထိခိုက်ဒဏ်ရာရခဲ့ကြတဲ့အကြောင်းဖော်ပြပါတယ်။ခလုံးကွင်းတောင်းခံထားတဲ့မြန်မာရေတပ်အရာရှိဟောင်းတူပါဝင်မြန်မာနိုင်ငံသား150ကိုမလေးရှားနိုင်ငံကအခုလအတွင်းနေရပြန်ပို့လိုက်တယ်လို့ရိုက်တာသတင်းမှာဖော်ပြပါတယ်။မလေးရှားအာဏာပိုင်တွေအနေနဲ့ပြီးခဲ့တဲ့အတွင်းကရေတပ်အရာရှိဟောင်း6ဦးကိုဖမ်းဆီးပြီးအောက်တိုဘာလ6ရက်နေ့ကလေရင်နဲ့ပြန်ပို့လိုက်တာပါလို့အမည်မဖော်လို့တဲ့သတင်းအင်းမစ်ကိုကိုးကားပြီးရိုက်တာသတင်းဌာနကပြောပါတယ်။အဲ့ဒီထဲကအရာရှိအောင်တူနဲ့သူ့စနစ်ဖြစ်သူတို့ဟာရန်ကုန်လိပ်စိတ်ကိုအရောက်မှာပဲဖမ်းဆီးခံခဲ့ရတယ်လို့လည်းရိုက်တာသတင်းကဆိုပါတယ်မလေးရှားနိုင်ငံမှာသွားအလုပ်လုပ်ဖို့ထိုင်းနိုင်ငံတဲကတစင်ခိုးဝင်လာတဲ့မြန်မာနိုင်ငံသား30ကိုထိုင်းရဲတွေကရတ်ချပူရီပြည်နယ်မြောင်းခိုင်တဲမှာအင်္ဂါနေ့ညကဖမ်းဆီးလိုက်တဲ့အကြောင်းဘန်ကောက်စပို့သတင်းစာမှာရေးပါတယ်တရားမဝင်လာတဲ့မြန်မာနိုင်ငံသား30ထဲမှာအမျိုးသား26နဲ့အမျိုးသမီး၄ယောက်ပါဝင်ကြပါတယ်ကြံငင်းထဲမှာပေါ်အောင်နေတာကိုငားများသွားတဲ့ဒေသခံတွေကတွေ့ပြီးအကြောင်းကြားခဲ့တဲ့အတွက်ဖန်စီလိုက်တာလို့သတင်းစာမှာရေးထားပါတယ
်။ကျေးဇူးတင်ပါတယ်ရှင်။သတင်းအချင်းချုပ်ကိုဦးတင်မောင်တန်းကပြောပြသွားတာပါ။ဗုဒ္ဓဘူးညာချမ်းအစီအစဉ်အတွက်ထုတ်လုပ်ရေးမှုကတော့မတ်စုမမရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Bill Andrade ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ John Walker ပါရှင်။ကျမတို့တင်ဆက်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတော်လားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင်။
BND ရဲ့အသေးသေးကနေကင်းဝေးကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.